Welcome to the Voice of America in Burmese.
ညညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ့2022ခုနှစ်စက်တင်ဘာ5ရက်နေ့တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဖိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆွက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ website နဲ့ Facebook စာမျက်နှာတွေကလည်းအချိန်နဲ့တပြေးညီရှုစားနားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်မညသစင်အောင်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇုံဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံအတွင်းကဆီယနာသိမ်းမှုစတင်ခြင်းဆန္ဒပြပွဲတွေနဲ့ပြစ်ခတ်မှုနောက်ဆုံးအခြေအနေတွေမြန်မာနိုင်ငံမှာလေးလအပြည့်ရပေးဖို့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကတောင်းဆိုလိုက်တာမြန်မာတပ်ပုံသတင်းတောက်တူနိုင်ငံတကာကတပ်ပုံစုချင်းမြင့်ခံရတာစတာတွေအပါအဝင်နိုင်ငံတကာသတင်းတွေကိုကော်မတ်သူနဲ့တူတင်ပြပေးတော့မှာခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူတာလီဘန်တွေလက်အောက်အာဖဂန်စစ်တပ်အတွင်းအမျိုးသမီးစစ်သည်တွေရဲ့ဘေးကင်းလုံခြုံရေးနဲ့အနာဂတ်ဘယ်လိုရှိမလဲဆိုတာကိုနားဆင်ရမှာဖြစ်တယ်လို့သောရရှင်တွေနားဆင်ရမယ်ဒီကနေ့ညပိုင်းဆက်သွယ်မေးမြန်းခန်းမှာတော့
လေလေစိတ်မှာညီမကိုဘလို့လေးဆက်ဆံမလဲညီမကိုခေါ်ပြီးတော့အဲ့လိုမျိုးနှိပ်စက်ဖို့ကများနေတဲ့အတွက်ကြောင့်မလို့တည်သွားတာပဲဖြစ်ဖြစ်တောင်းမို့တခြားနိုင်ငံတနိုင်ငံမှာသွားခိုးလုံနေတာပဲ
Netherlands နိုင်ငံမှာရောက်ရှိခိုးလုံခွင့်တောင်းခံထားသူတရုတ်နိုင်ငံကွန်ဂျူးစေးတက္ကသိုလ်ကျောင်းဆင်ဒေါက်တာ Inita မောင်နဲ့ဆက်သွယ်မေးမြန်းထားတာကိုထုတ်လင်းပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးကောင်းထုတ်ချက်မြန်မာပြည်ကပေးစာများကဏ္ဍနဲ့သတင်းတွေကတူတာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးကတည်းကဆန္ဒပြပွဲတွေဇက်တိုက်ဆိုးဆိုးလို့ပြုလုပ်လေရှိတဲ့မြို့နယ်တချို့မှာစက်တင်ဘာ5ရက်နေ့ဒီကနေ့မှာလဲအာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေဆက်ပြုလုပ်ခဲ့ကြပြီးပြစ်ခတ်တပ်ဖြတ်မှုတွေနဲ့ပောက်ကွဲမှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်ဒီကနေ့မန္တလေးမြို့မှာတန်ခါတမကဆရာတော်တွေကဥဆောင်ပြီးတော့ချီတက်ဆန္ဒပြခဲ့ကြပါတယ်အလားတူပဲမန္တလေးအင်ဂျင်နီယာတပိတ်စစ်ကြောင်းမန္တလေးတပိတ်အင်အားစုတွေကလည်းဆရာနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြပွဲတွေမြို့တစ်မြို့လုံးကိုပတ်လည်ပြုလုပ်ခဲ့ကြပါတယ်ဒါအပြင်အမရပူရမြို့ကန်လူငယ်တွေကလည်းဆရာနာရှင်မုတ်ချကြဆုံးရမည်စစ်အမိန့်ကိုဆန့်ကျင်ကြလို့ရေးထားတဲ့လုံဆော်စာတွေဖြန့်ဝေကြဲချခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းရွှေဘုံမြို့မှာလည်းဆေးရနာရှင်ပြုတ်ကြရင်းနဲ့တာမကြီးဦးကျော်မထွန်းကိုထောက်ခံကြောင်းဒီကနေ့မနေ့လမ်းမဘူတွေထွက်ပြီးတော့ဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဆေးရနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေပုံမှန်ပြုလုပ်လေးရှိတဲ့ကလေးမြို့မှာလည်းလုံခြုံရေးတွေတင်းကျပ်စွာချထားတဲ့ကြားကပဲဒီကနေ့ဆန္ဒပြခဲ့ကြတယ်လို့စလင်းကြီးရင်းမပင်လက်ဘရောင်းတောင်နဲ့တဝယ်မြို့တွေမှာလည်းဆေးရနာရှင်ဆန့်ကျင်ဆန္ဒဖော်ထုတ်ပွဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်။ဆေးရနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေတစ်ဖက်မှာဆက်ရှိနေသလိုပဲစစ်ကောင်စီရဲ့အုတ်ချုပ်ရေးအဖွဲ့ရုံးနေအပါအဝင်စစ်ကောင်စီအတွက်သတင်းပေးလို့ဆွဆွဲခံရသူတွေအပေါ်တိုက်ခတ်မှုတွေလည်းမကြာခဏဆိုသလိုဖြစ်ပေါ်နေပါတယ်မန္တလေးတိုင်းအမရပူရမြို့နယ်အတွင်းမှာရှိတဲ့ဥပိန်တရာကမ်ပတ်လမ်းမှာဒီကနေ့မိုးမတည့်ခင်အချိန်လောက်ကစစ်ကောင်စီရင်ဘုံခွဲတိုက်ခတ်ခံရတဲ့အတွက်အ ਨੇ ဆုံးစစ်ကောင်စီတပ်ဖွဲ့ဝင်2ဦးထိခိုက်ဒဏ်ရာရသွားတယ်လို့မျက်မြင်သက်သေတွေကပြောပါတယ်ချင်းပြည်နယ်ဟာခါမြို့မှာရှိတဲ့အစိုးရအဖွဲ့ရုံးအပါအဝင်နေရာ3နေရာမှာမနေ့စက်တင်ဘာလ4ရက်နေ့ကတိုက်ခိုက်ခံခဲ့ရတဲ့အတွက်အ ਨੇ ဆုံးစစ်ကောင်စီအဖွဲ့ဝင်3ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဘကိုးမြို့ကြောက်တွင်းကုန်းရပ်ကွက်ကစစ်ကောင်စီတရင်ပေးလို့တန်တရားရှိခံရသူယာအိမ်မှုတူမနေ့စက်တင်ဘာလ4ရက်နေ့ည9နာရီပတ်ဝန်းကျင်လောက်ကပြစ်တက်ခံခဲ့ရတယ်လို့လည်းဒေသခံတွေကပြောပါတယ်ရေဦးမြို့နယ်ဖန်းကားစင်ကျေးရွာကအသက်21နှစ်အရွယ်လူငယ်တဦးကိုစစ်ကောင်စီကပြစ်ခတ်တပ်ဖြတ်လိုက်ကြောင်းဒေသခံတွေကပြောကြလိုက်ပြီးသူနဲ့အတူပါသွားတဲ့နောက်ထပ်3ဦးလည်းပျောက်ဆုံးနေတယ်လို့ဆိုပါတယ်ခင်ဗျာ
လူသားချင်းစာနာမှုအကူအညီတွေကိုစက်တင်ဘာလလယ်ထဲမှာထောက်ပံ့နိုင်မှုအတွက်အဖွဲ့အားလုံး၄လအပြည့်ကရက်ဆွဲကြဖို့တောင်းဆိုကြောင်းမြန်မာနိုင်ငံဆိုင်ရာအာဆီယံ2တန် Everyone You Squad တွဲဆုံမေးမြန်းခန်းတစ်ခုမှာပြောကြားလိုက်ပါတယ်ပြီးခဲ့တဲ့စနေနေ့ကအွန်လိုင်းကတဆင့်ပြုလုပ်တဲ့ဂျိုဂျိုသတင်းဌာနနဲ့တရားတွဲဆုံမေးမြန်းခန်းတစ်ခုမှာအခုလိုပြောဆိုခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့အင်္ဂါနေ့ကသူနဲ့မြန်မာစစ်ကောင်စီခန့်နိုင်ငံခြားရေးဝန်ကြီးဦးဝနာမောင်လွင်နဲ့ပြုလုပ်တဲ့ Video Conference ဆွေးနွေးပွဲမှာယူဆပ်ကဒီနှစ်ကုန်အထိအပြည့်ခရရဲ့ဆဲထားကြဖို့အဆိုတင်ခဲ့ပြီးမြန်မာစစ်တပ်ဘက်ကလည်းသဘောတူခဲ့တယ်လို့ဆိုပါရယ်ဒ ဒီအပြစ်ကရဲ့ဆဲမှုဟာနိုင်ငံရေးအပြစ်ရတာမျိုးမဟုတ်ပဲလူသားချင်းအကူအညီပေးရေးလုပ်သားတွေရဲ့ဘေးကင်းလုံခြုံရေးအတွက်ဖြစ်တယ်လို့သူကဆိုပါတယ်အပြစ်ကရဲ့ဆဲနဲ့ပတ်သက်ပြီးတော့သူတို့ဘက်ကသဘောမတူတာဘာမှမရှိဘူးလို့လည်းယူဆကထက်လောင်းပြောဆိုသွားပြီးသူ့ရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတော့ဖေဖော်ဝါရီအာဏာသိမ်းမှုကိုစန့်ကျင်တဲ့အဖွဲ့တွေကိုလည်းတွေ့ဝိုက်တဲ့နည်းနဲ့ပေးပို့သွားမယ်လို့ဆိုပါတယ်စီးပွားရေးရိမ့်ရိုက်နေပြီးတော့ကိုဗစ်ကပ်ဘေးနဲ့နိုင်ငံရေးအခြေတဲပါရင်ဆိုင်နေရတဲ့မြန်မာနိုင်ငံအပေါ်မှာအရှိတောင်အရှာအဖွဲ့ဝင်ဆယ်နိုင်ငံကအကူအညီတွေပေးဖို့ပြင်ဆင်နေတာလည်းဖြစ်ပါတယ်ပထမတော့အကူအညီအနေနဲ့ရေးပေါ်စေဝါကူတာရေးပစ္စည်းတွေပါဝင်မှာဖြစ်ပြီးတော့ကိုဗစ်ကပ်ဘေးပြင်းပြင်းထန်ထန်ကန်စားနေရသူတွေအတွက်အောက်ဆီဂျင်ဘူးတွေအကာအကွယ်သုံးဆောင်တွေကိုမြန်မာလူထုစီကိုပေးပို့မှာဖြစ်ပါတယ်။လက်နက်ကင်လူနေစုလက်နက်ကင်တွေထိန်းချုပ်ထားတဲ့ဒေသတွေစီကိုတော့အိန္ဒိယထိုင်းနိုင်ငံတစ်ဆင့်ဖြတ်တန်းပြီးတော့ကူညီပေးသွားမယ်လို့ဆိုပါတယ်။ဒုတိယခြေလှမ်းဖြစ်တဲ့ကိုဗစ်ကာကွယ်ဆေးတွေကိုရှာဖွေပို့ဆောင်ပေးသွားမယ်လို့လည်းအထူးတန်ယူဆကပြောသွားပါတယ်။ထိန်းသိမ်းခံရတဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုတွေးဆောင်ခွင့်နဲ့ပတ်သက်ပြီးတော့ယူဆော့ကပြောဆိုရမှာတော့စစ်ကောင်စီဘက်ကယတိပြတ်မငင်းဆိုပေမဲ့ဆက်ပြီးတော့ဆွေးနွေးကြအောင်မယ်လို့ပြောဆိုသွားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဒီမိုကရေစီအရေးဆန္ဒပြပွဲတွေကိုတည်င်းယူခဲ့တဲ့ဓာတ်ပုံမြန်မာတည်င်းဓာတ်ပုံတိကမှာခင်ဗျာမြန်မာဓာတ်ပုံတည်င်းတော်တူပြင်သစ်နိုင်ငံအနောက်တောင်ပိုင်းပပိကနာမှာကျင်းပတဲ့ Visa for Limash ဓာတ်ပုံဆိုင်ရာအကြီးဆုံးပွဲတော်မှာထိပ်တန်းဆုရရှိသွားပါတယ်။လုံခြုံရေးအမည်ဖော်မထားတဲ့အဲ့ဒီမြန်မာသတင်းတောက်ဟာ Visa Deal for News လို့ခေါ်တဲ့အဓိကဓာတ်ပုံဆုကိုရရှိသွားခဲ့တာဖြစ်ပါတယ်။ဆုရရှိခဲ့တဲ့မြန်မာသတင်းတောက်ကိုစား The New York Times သတင်းစာကြီးရဲ့အာရှတိုက်ဆိုင်ရာဓာတ်ပုံအက်ဒီတာ Miko Takunan ကအဲ့ဒီဆုကိုလက်ခံရရှိခဲ့တယ်လို့ဆိုပါတယ်အခုဆုရရှိခဲ့တဲ့ဓာတ်ပုံဆရာဟာမြန်မာနိုင်ငံအတွင်းမှာရှိတဲ့ဓာတ်ပုံသတင်းတောက်တွေထဲမှာအတော်ဆုံးတယောက်အဖြစ်ပါဝင်ကြောင်းအခုလိုဆုရရှိတဲ့အတွက်ဓာတ်ပုံဆရာကအမတန်ဝမ်းသာကြောင်းမြန်မာဓာတ်ပုံသတင်းတောက်ကိုစားကကုနန်ကပြောကြားခဲ့ပါတယ်ဆုရရှိတဲ့ဓာတ်ပုံဆရာရိုက်ကူးထားတဲ့ဓာတ်ပုံတွေထဲမှာကဲရီကန်ဆောင်ထားတဲ့ဆရာနာတင်မှုစန်းကျင်ရင်ဆန္ဒပြသူတွေရဲ့ပုံတွေစစ်သားတွေကကြီးစံအစ်စ်နဲ့ဆန္ဒပြသူတွေကိုပြစ်နေတဲ့ပုံတွေနဲ့ဆန္ဒပြပွဲအတွင်းသေဆုံးသွားသူတွေအတွက်မိသားစုဝင်တွေကပူဆွေးတောကရောက်နေတဲ့ပုံတွေပါဝင်တယ်လို့ဆိုပါတယ် AAPP နိုင်ငံရေးကျင်းသားများကွန်ရီရှောက်ဆောက်ရေးအသင်းကစက်တင်ဘာလ4ရက်နေ့ရက်စွဲနဲ့နောက်ဆုံးထုတ်ပြန်ထားတဲ့စစ်တမ်းမှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်ပစ်ခတ်တပြတ်မှုတွေကြောင့်လူပေါင်း1006ဦးသေဆုံးခဲ့ရပြီးဖြစ်တယ်လို့သတင်းတောက်တွေအပါအဝင်လူပေါင်း6,000 ကျော်ဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်ကြောင်းဖော်ပြထားပါတယ်ခင်ဗျာ
နျူကလ িয়ার ဘုံးတဲဆောင်နိုင်တဲ့ဘုံကျဲလေယာဉ်တွေပါဝင်တရုတ်တိုက်လေယာဉ်19စီးဟာထိုင်ဝမ်လီကျောင်းကာကွယ်ရေးဇုံတွေကိုပြန်တန်းဝင်ရောက်လာတာကြောင့်အစ်တပံပြန်လည်စတင်လာတဲ့တရုတ်နိုင်ငံရဲ့စစ်ရေးလှုပ်ရှားမှုတွေကိုစန့်ကျင်ကပ်ကွက်ကြောင်းထိုင်ဝမ်လီတပ်ကပြောဆိုလိုက်ပါတယ်ထိုင်ဝမ်ကထိန်းချုပ်ထားတဲ့အနောက်တောင်ဘက်ကာကွယ်ရေးဇုံနီးကပရာဒက်စ်ကျွန်းများတစ်ဝိုက်မှာတရုတ်လီတပ်ရဲ့ထက်တလဲလဲဝင်ရောက်ပြန်တန်းနေမှုကိုထိုင်ဝမ်ကဇောရကားတက်နေတာလည်းဖြစ်ပါတယ်တရုတ်နိုင်ငံရဲ့အခုနောက်ဆုံးပြန်တန်းဝင်ရောက်မှုမှာ G16 တိုက်လေယာဉ်10စင်း Su-30 တိုက်လေယာဉ်4စင်းပါဝင်နျူကလ িয়ার လက်နက်တဲဆောင်နိုင်တဲ့ H6 ဗုံးကျဲလေယာဉ်4စင်းပါဝင်ပါတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်လေကြောင်းကာကွယ်ရေးဒုံးစနစ်နဲ့အခြေအနေကိုအကဲဖြတ်စောင့်ကြည့်နေစမှာပဲထိုင်ဝမ်တိုက်လေယာဉ်တွေဟာတရုတ်လေယာဉ်တွေကိုသတိပေးဖို့တက်သွားကြတယ်လို့ဆိုပါတယ်တရုတ်လေယာဉ်ကတရုတ်ကန်ယူတန်းကိုကျော်လွန်ပြီးပရာဒက်စ်အရှေ့မြောက်ဘက်ထိုင်ဝမ်ကန်ယူတန်းနီးဘက်ကိုကတ်လာခဲ့တယ်လို့လည်းထိုင်ဝမ်လီတက်ကမြေပုံအကူအကားနဲ့ပြောဆိုသွားပါတယ်။ဒါနဲ့ပတ်သက်ပြီးတော့တရုတ်ဘက်ကတော့လက်တလောအမှတ်ချက်တစ်စုံလေးဟာပေးတာမျိုးမရှိပါဘူးခင်ဗျာ။
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုက်ဒိုမီတာ31 kHz 9383ညဟိုက်ဒိုမီတာ32 kHz 9383ညဟိုက်ဒိုမီတာ51 kHz 5885တို့ပြင်စနေတိုင်းတွေမှာဟိုင်းလိုက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါနေတင်းငွေနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာCOVID-19 တတိယလိုင်းခံရတဲ့မြန်မာနိုင်ငံမှာရောဂါပိုးကူးစက်သူနဲ့သေဆုံးသူတွေဆက်ရှိနေကြပါ။ကျန်းမာရေးဝန်ကြီးဌာနကဒီကနေ့ည7နာရီမှာထုတ်ပြန်တဲ့စည်းရုံးလေးအရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲဆန်းသတ်မှုပေါင်း 18,042 ခုကိုစစ်ဆေးခဲ့တာမှာ 2,829 ဦးမှာရောဂါပိုးကူးစက်နေတာတွေ့ရှိကြောင်းဖော်ပြပါတယ်။ဒါ့အပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ96ဦးရှိခဲ့ကြောင်းလည်းကျန်းမာရေးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်။လက်ရှိမှာတော့စစ်ကောင်စီကအသက်အရွယ်လိုက်ဦးစားပေးစနစ်နဲ့တရုတ်နိုင်ငံကတင်သွင်းထားတဲ့ COVID-19 ကာကွယ်ဆေးတွေကိုထိုးပေးနေပါတယ်။ကာကွယ်ဆေးထိုးပေးတဲ့လူဦးရေစုစုပေါင်း လေးတန်းရှစ်သိန်းကျော်သွားပြီလို့စစ်ကောင်စီကျမ်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့ကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံမှာလက်တလော့ဖြစ်ပေါ်နေတဲ့ကိုဗစ်-19တတိယလိုင်းကိုထိချုပ်နိုင်ရေးအတွက်ပြည်내တိုင်းဒေသကြီးဒီဒီမှာစတေးအတ်ဟိုးမလို့အဖဲနေပြည်မထက်ရအမိန့်ထုတ်ပြန်ထားတဲ့မြို့ပေါင်းကလည်း
123 Tehrik e Taliban Pakistan TTP အဖွဲ့က အခု လို တိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ဆိုပါတယ် TTP အဖွဲ့ဟာ Afghan Taliban တွေက ကပူး မြို့ ကို သိမ်းပိုက်ရရှိပြီး နောက်ပိုင်း သူတို့ရဲ့ တစ္ဆာခံမှု အသစ် ကို ပြန်လည် စတင်ခဲ့ပြီး Pakistan စစ်တပ် ကို တိုးမြှင့် တိုက်ခိုက်တာလည်း ဖြစ်ပါတယ် ဝန်ကြီးချုပ် Imran Khan ကတော့ အဆိုပါ တိုက်ခိုက်မှု ကို Twitter ကနေ ရှုတ်ချလိုက်ပြီး ထိခိုက်ကြဆုံးသူတွေ အတွက် စာနာကြောင်း နဲ့ သူတို့ အတွက် ဆုတောင်းပေးကြဖို့ ရည်သားထားပါတယ်
Afghanistan nga ha pirin sit phit nai ne a chin ni shi de lo American bo chou chit tu ga tri pi pyo cha lai pi a chin ni de ha tai pi a twin taung chan tu a phwet si de to mya la si nai ne lo pyo ba de Afghan ga ni American tat phwet de yau twin lai de chain ne ma be Taliban ni ga tai pi go a chain do a twin tain pai lai nai pi de naw panshi pi ne de khu da Taliban go khu kan tai khai ni se phit ba de tu ye si ye san ya twet che mu ri ya Afghan ha pirin sit phit nai ne a chin ni shi ni chaung ပိုဂျိုချီ မက် မီလီက Fox သတင်းဌာနကိုပြောကြားလိုက်တာဖြစ်ပါတယ်အခုချိန်အထိအစိုးရအဖွဲ့အစည်းကိုမကြေညာနိုင်သေးတဲ့ Taliban တို့အနေနဲ့အာဏာကိုအပြည့်အဝချုပ်ခိုင်ပြီးထိရောက်တဲ့အစိုးရတရားဖွဲ့စည်းနိုင်မလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့တော့တိုင်းပြည်အတွင်းပြည်တွင်းစစ်ဖြစ်လာနိုင်ခြေရှိနေပြီးအဲဒီကမှတဆင့် Al-Qaeda ဒါမှမဟုတ် ISIS လို့အဖွဲ့တွေပြန်လည်ပေါ်ပေါက်လာနိုင်တယ်လို့ပိုဂျိုချီ မီလီကပြောပါတယ်ခင်ဗျာ
ออสเตรเลียနိုင်ငံရဲ့လူဦးရေအထူးတက်ဆုံးပြည်နယ်တစ်ခုဖြစ်တဲ့နယူးဆောက်ဝဲလ်စ်ပြည်နယ်မှာအခုတနင်္ဂနွေမှာတော့ကိုဗစ်-19ရောဂါနဲ့သေဆုံးသူ3ဦးရှိပြီးတော့ကူးစက်မှုအသက်
ကိုဗစ်ရောဂါနဲ့ဆေးရုံတင်ခံထားသူအများစုကလည်းကိုဗစ်ကာကွယ်ဆေးထိုးမထားသူတွေဖြစ်တယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။နယူးဇီလန်နိုင်ငံမှာတော့နှစ်ပေါင်းရက်ပေါင်း200ကျော်အတွင်ပထမဦးဆုံးကိုဗစ်-19နဲ့ဆက်နွယ်ပြီးတော့သေဆုံးမှုရှိခဲ့ပြီလို့ကျွမ်းမရေးအရာရှိတွေကပြီးခဲ့တဲ့စနေနေ့ကထုတ်ပြန်ပါတယ်။ဂျပန်နိုင်ငံမှာတော့ကိုဗစ်-19ကာကွယ်ဆေးထိုးမှတ်တမ်း
မျိုးတော်တော်တော်ဘရာဇီးမျိုးတော်တော်များမှာတော့ဆန်နိုဗစ်ကိုဗစ်ကာကွယ်ဆေးထိုးသားသူတွေဟာဆေးရနေတဲ့အပေါ်စိုးရိမ်လာကြောင်းနောက်ထပ်ထက်ဆောင်အားဖြင့်ကာကွယ်ဆေးတွေထိုးနေကြတယ်လို့ AP သတင်းမှာဖော်ပြပါတယ်။ပြင်သစ်အစ္စရေးတရုတ်နဲ့ချီလီနိုင်ငံတွေမှာလည်းအသက်အရွယ်ကြီးရင်းသူတို့ကိုနောက်တစ်ချိန်ဆွမ်းအားဖြင့်ကာကွယ်ဆေးတွေထိုးပေးနေပါတယ်။အမေရိကန်နိုင်ငံမှာတော့လူတော်တော်များကိုစက်တင်ဘာလ20မှာနောက်တစ်ချိန်အားဖြင့်ကာကွယ်ဆေးထိုးဖို့စီစဉ်ထားပြီးမိုဒါနာကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့နောက်ဆက်တွဲပြဿနာတချို့ရှိတာမို့ဒီအစီအစဉ်နောက်ကျနိုင်တယ်လို့သမ္မတဘိုင်ဒန်အဆိုအရကတောက်ကြနေမှာပြောပါတယ
်ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းလေးကိုကိုဇော်ဝင်းလှိုင်နဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့ရပါရှင်။ကျမတို့ရဲ့ VOA Radio အစီအစဉ်လေးကိုရုပ်သံနဲ့လည်းဖြည့်ဆွက်ပြီးတော့ထုတ်လွှင့်ပေးနေပါရယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com တို့မှာလည်းအချိန်နဲ့တပြေးညီဖန်ယူနာဆင်ကြည့်ရှုနိုင်ပါရယ်။အခုတော့သတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေပြန်ပြီးတော့ထိန်းချုပ်ပြီးတဲ့နောက်မှာအာဖဂန်စစ်တပ်အတွင်တာဝန်ထမ်းအမျိုးသမီးစစ်သည်တွေရဲ့ဘေးကင်းလုံခြုံရေးနဲ့အနာဂတ်ဘယ်လိုရှိနိုင်မှာလဲ။ဒီကြောင်းကို Yelda Batash ပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပေးပါရှင်
။အာဖဂန်နစ္စတန်မြို့တော်ကာဘူးကိုတာလီဘန်တွေဝင်ရောက်ထိန်းချုပ်ခဲ့တဲ့ဩဂတ်လ15ရက်နေ့ကအာဖဂန်စစ်တပ်ကနေထွက်ပြေးခဲ့ကြသူတွေထဲအမျိုးသမီးစစ်ဗိုလ်ချုပ်ကြီးတွေလည်းအနေချင်းပါပါတယ်။ဒီထဲကတူကတော့အခုပြင်သစ်နိုင်ငံမှာရောက်နေပြီဖြစ်တဲ့မာဇာရီအာမာနီပါအာဖဂန်နိုင်ငံထဲမှာကျန်ခဲ့တဲ့အမျိုးသမီးစစ်သည်တွေရဲ့လုံခြုံရေးအတွက်စိုးရိမ်နေလို့သူကပြောပါတယ်
بخاطر از اینکه یک تعداد خانمایی که خدمت ما
جماعه کو ست ول اره امیو دمی تفوی وین تچو پیو را گا طالبان گا درو کو لای شا نی ده ญา فے درو این کو وین سی را لبوی شا پو یا یو را ری لوت ده درو گا رو این گا نی تین شاون پون اون نی جا بی بلاو چا چا دیلو پون نی نای ملے متی نای جا باو
تونے لو پو کائن بے امیو دمی تفوی وین نی گا تو کو نی سین پون نے ست ول کھولا را ری امیا پیا شی نی ده لو لے پیو پیا با ری
وا اونو اس ما طالب کومک شدن
သူတို့တွေအနေနဲ့ရင်ဆိုင်နေရတယ်ဆိုတာကဘာသိအောင်ချမအကူကြီးပြောပြပေးစေချင်ကြတာပ
ါအမျိုးသမီးတွေကိုအပြင်ထွက်အလုပ်လုပ်ခွင့်ပြုပါမယ်လို့တာလီဘန်တွေကအာမခံပြောထားပေမဲ့လို့ဒီတိုင်းတည်ကြစေဖို့အတွက်နိုင်ငံတကာတိုင်းဝန်ကတာလီဘန်တွေအပေါ်ဖိအားတိုးပေးဖို့အမျိုးသမီးစစ်မှုထမ်းတွေကလိုလားနေကြတာပါအာဖဂန်စစ်ဘက်အရာရှိတဦးဖြစ်တဲ့ဂျီနာဖရော်ဒန်ကအခုလိုပြောပါတယ
်
အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုတောင်းဆိုချင်တာကတာလီဘန်တွေသူတို့ဂရုအတိုင်းလုပ်အောင်ဒီအတွက်အာမခံချက်ရအောင်ဖိအားပေးဖို့ပါပဲ
ဒါပေမဲ့အမျိုးသမီးတွေအထူးသဖြင့်အမျိုးသမီးစစ်မှုထမ်းတွေကတော့တာလီဘန်တွေရဲ့အမျိုးသမီးတွေအပေါ်ဆက်ဆံမှုတွေပြောင်းလဲလာမယ်လို့မယူဆကြပါဘူးအာဖဂန်ဗိုလ်မှူးကြီးရှာရီဖီကအခုလိုပြောပါတယ
်ရှမမီဘီလင်ဒစ်ဂိုင်တာလီဘန်ရဲ့အမျိုးသမီးတွေ
တာလီဘန်ရဲ့အမြင်မှာအမျိုးသမီးတွေကိုဘယ်နေရာဘယ်အစ်စ်မှမှလက်ခံမထားပါဘူးအထူးသဖြင့်စစ်တပ်ထဲမှာရှိတဲ့အမျိုးသမီးတယောက်ဆိုရင်ဒါကိုတာလီဘန်တွေကလက်ခံမယ်လို့ရှင်တို့ထင်လား
အာဖဂန်ဆိုရမပြူကြခင်အချိန်အထိအာဖဂန်လုံခြုံရေးတပ်ဖွဲ့တွေထဲမှာအမျိုးသမီးစစ်မှုထမ်းတွေထောင်နေချီရှိပါတယ်။ပြီးခဲ့တဲ့အနှစ်20ကာလအတွင်းအမျိုးသမီးတွေရခဲ့တဲ့အခွင့်အရေးတွေအခုတာလီဘန်တွေပြန်လည်ထိန်းချုပ်လာတဲ့အချိန်မှာဆုံးရှုံးရမှာကိုအမျိုးသမီးရေးတပ်ကြွလှောက်ရှားသူအများပြားကစုရင်နေကြတာဖြစ်ပါတယ်ရှင်
။မကင်ပြူထွေးပါရှင်။အခုဒီတစ်ပတ်အတွက်မြန်မာအရေးစနေကမှာတော့ Netherlands နိုင်ငံမှာရောက်ရှိခိုလုံတောင်းခံထားသူတရုတ်နိုင်ငံကွန်ဂျူစစ်တပ်ကသူကျောင်းဆင်ဒေါက်တာအီနီတာမောင်နဲ့ဆက်သွယ်မြင်းမြန်းထားတာကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒေါက်တာအီနီတာမောင်ကိုကိုညံဝင်းအောင်ကဆက်သွယ်မြင်းမြန်းထားပါတယ်ရှင
်။မအီနီတာမောင်ကဒီနယ်သာလန်နိုင်ငံမှာနိုင်ငံရေးခိုလုံဖို့ဟိုရောက်ဖြစ်လာတဲ့အကြောင်းကိုအရင်ရှင်းပြပါလားခင်ဗျ။အ
ော်ဟုတ်ကဲ့ရှင်။ညီမတရုတ်မှာ2014ဆက်ပြီးတော့ကျောင်းတက်နေရပါတော့เนาะ။အာဟောညီမ2020မှာဘွဲ့ရပြီးတော့အိမ်ပြန်ဖို့လုပ်တဲ့အချိန်မှာပေါ့เนาะ။ကိုဗစ်ကြောင့်မလို့ပြန်လို့မရဘူး။အဲ့ဒီနောက်ပိုင်းနောက်2021 February လပိုင်းရောက်လာပြီပေါ့เนาะ။အဲ့ဒီမှာစစ်တပ်အာဏာသိမ်းပြီးတော့နောက်ပိုင်းမှာစကြတဲ့အခါကစားပြီးတော့ညီမကိုရဲ့ကိုပိုင် Facebook ပေါ်မှာစားပြီးတော့သူတို့ဘလို့တွေတိမ့်ပြီးတော့နောက်သူတို့ရဲ့ရက်ဆက်မှုတွေပေါ့နော်နောက်တစ်ဖြည်းဖြည်းနဲ့ပြည်သူတွေအပေါ်မှာဆန္ဒပြတဲ့လူအပေါ်မှာတုံ့ပြန်မှုတွေကိုတစ်ခုပြီးတစ်ခုညီမတက်နိုင်တဲ့လောက် share တာပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုကတရုတ်မှာဆိုတော့ကိုတိုင်းလမ်းပေါ်ထွက်ပြီးတော့ဆန္ဒမပြနိုင်တဲ့အတွက်ကိုတက်နိုင်သမျှ information လေးတွေ share ပေးတာပေါ့နော်အဲ့ဒီနောက်ပိုင်းညီမလေးယတနာဆိုလဲသူကအခု905နဲ့ပုံမှန်အထောက်ခံရပြီးတော့အခုရှောင်နေရတာပေါ့နော်အကယ်၍သူ့ကိုလာဖမ်းတဲ့အခါကျလို့ရှိရင်သူ့ကိုမတွေ့တဲ့အခါကျရင်မိသားစုတွေအနှိမ့်ဆက်ခံရတာပေါ့နော်အဲ့ဒီအခါကျတော့အခုညီမတို့မိသားစုတွေလည်းတကွဲတပြားနဲ့အဲ့ဒါကြောင့်မလို့ညီမပြန်လို့ဘလို့မှပြန်လို့မရတော့ဘူးပေါ့နော်လေရင်လည်းမရှိဘူးအကယ်၍ရှိခဲ့ရင်တော့မှလေစိတ်မှညီမကိုဘလို့လေဆက်ဆံမလဲညီမကိုခေါ်ပြီးတော့အဲ့လိုမျိုးနှိပ်စက်ဖို့ကများနေတဲ့အတွက်ကြောင့်မလို့တည်သွားတာပဲဖြစ်ဖြစ်တောင်းမို့တခြားနိုင်ငံမှာသွားခိုးလုံနေတာပဲဖြစ်ဖြစ်ပိုကောင်းတာပေါ့နော်ဒါပေမဲ့လည်းဘာမှရွေးချယ်စရာမရှိတဲ့အတွက်ကြောင့်ဒီလိုပဲလာလိုက်ရတာပါရှင
်ညီမအီနီတာမောင်ရဲ့ညီမမယရနာဒီ905ကကြီးနဲ့ဟိုဖန်ဝရန်ထုတ်ခံတာတာကဘာကြောက်ပါလဲ
ဟုတ်ကဲ့သူဟာဆိုရင်လည်းညီမလိုပဲပေါ့နော်အချက်အလက်တွေအကုန်လုံးကို share ပါတယ်ဖြစ်နိုင်မြောက်သူကတော်တော်များများလေး share ပါတယ်သူ့မှာအငယ်ချင်းတွေလည်းအများကြီးရှိပါတယ်ရှင်အဲ့ဒီမှာဖန်ဝရန်ထုတ်ခံလေတွေအများကြီးပေါ့နော်အစိုးရတွေနာမည်ကြီးကြီးမကြီးကြီးအဲ့လို activist မှန်တမျှကိုအဲ့လိုမျိုးထုတ်တာပေါ့နော
်အဲ့တော့ဒီတရုတ်နိုင်ငံမှာကြောင်းပြီးသွားပြီဆိုပေမဲ့တရုတ်နိုင်ငံမှာဆက်ပြီးတော့နေမယ်ဆိုရင်ရောမဖြစ်နိုင်ဘူးလားတရုတ်အစိုးရကဟိုလိုဗီဇာထုတ်ပေးပြီးတော့ကူညီဆောက်ရှောက်ပေးတာမျိုးရောမရှိနိုင်ဘူးလားခင်ဗ
ျဟုတ်တရုတ်နိုင်ငံမှာခိုလုံခွင့်ရှောက်ဖို့ကလုံးဝလုံးဝမဖြစ်နိုင်ပါဘူးရှင်ဘာလို့လဲဆိုတော့အကယ်၍တရုတ်လူမျိုးတစ်ယောက်နဲ့လက်ထပ်ယူပြီးတော့နေမယ်ဆိုလို့ရှိရင်တော့မှသူတို့ကဗီဇာကို ခဏပဲ၅နှစ်လောက်ပဲအဲ့လိုမျိုးပေးရပေါ့နော်အကယ်၍အဲ့ဒီလူနဲ့ကိုကပြဿနာဖြစ်ပြီးတော့ကွဲကွာသွားခဲ့မယ်ဆိုရင်ထပ်ပြီးတော့နေလို့မရတော့ဘူးရှင်အဲ့ဒါကြောင့်မလို့ညီမအနေနဲ့ခိုလုံခွင့်ကိုဘလို့မှရှောက်ဖို့မပေးဘူးရှင်အကယ်၍ကျောင်းတက်နေတဲ့ဗီဇာပဲရှိမယ်အဲ့ဒီဗီဇာကုန်လို့ရှိရင်အဲ့ဒီနိုင်ငံကနေထွက်သွားမယ်မထွက်သွားလို့ရှိရင် fine ကောင်းမယ်အဲ့လိုမျိုးနောက်ဆက်တွဲအများကြီးစိုးကြိုးတွေအများကြီးရှိပါရဲ့ရှင
်။ဘာဖြစ်လို့နေသလန်နိုင်ငံကိုရွေးချယ်ပြီးထွက်ရတာပါလဲ။
ညီမအင်တာနက်မှာဖတ်ကြတာပေါ့နော်နေသလန်နိုင်ငံကအခုအချိန်မှာတခြားနိုင်ငံတွေထက်လူမှုရေးအခွင့်အရေးကိုပို့ပြီးတော့ဦးစားပေးရပြီးတော့နောက်အဲ့လိုမျိုးဒုက္ခတွေရောက်တဲ့အခါမှာလည်းကောင်းကောင်းမွန်မွန်ဆက်ဆံတာပေါ့နော်တက်နိုင်တဲ့လောက်ဖြည့်ဆည်းပေးတယ်နောက်ပြီးတော့ဒီမှာလူမျိုးဘာသာခွဲခြားတာလည်းမရှိဘူးပေါ့နော်မြန်မာနိုင်ငံမှာဆိုရင်တည်ရဲ့အတိုင်းပဲမြန်မာကမွတ်စလင်အစ္စလမ်ပေါ့နော်အစ္စလမ်ဆိုလို့ရှိရင်တို့အမြဲတမ်းနှိမ်ချပြီးတော့ဆက်ဆံတာတို့နောက်အဲ့လိုမျိုးဘာမှအပြစ်မလုပ်ဘဲနဲ့တော့အပြစ်ရှာတာတို့မြန်မာအကယ်၍ပြန်သွားခဲ့မှဆိုလို့ရှိရင်သူများထက်အန်တီကနှစ်ဆပိုကြီးရဲ့ပေါ့နော်အဲ့ဒါကြောင့်မလို့မပြန်မဲနဲ့ဒီနိုင်ငံကိုလာပြီးတော့အဇိုင်လန်ရှောက်ဖို့စိတ်ဆုံးဖြတ်ချက်ချပြီးတော့ရောက်လာပါရှင့
်အဲ့တော့နယ်သာလန်ကဒီလူမှုဖူလုံမှုစောင့်ရှောက်ရေးကောင်းတာတို့နော်လူအခွင့်အရေးနဲ့ပတ်သက်လာလို့ရှိရင်အဲကောင်းမွန်တဲ့ဟလာမှတ်တမ်းတွေရှိတာတို့အဲ့လိုရှိတဲ့အနေအထားမှာကိုကဟိုတိထားမှန်းထားတာနဲ့အခုရောက်လာတဲ့အချိန်မှာဟလာဘလို့ကြွားချမှုတွေဘလို့အခက်ခဲတွေနဲ့ရင်ဆိုင်ရပါသလဲ
ဟုတ်ကဲ့ညီမဒီဟိုရောက်လာတော့လေငွေကနေခေါ်သွားပါเนาะအဲ့လိုမျိုးထောင်လိုမျိုးပဲပေါ့เนาะဟိုလုံးဝအပိတ်ကြီးဟိုလုံးဝထွက်လို့မရဘူးပေါ့เนาะတကွတကားနောက်မှာပဲနေရတယ်အဲတနေ့မှာတနားနှစ်နာရီလောက်ဟိုအပြင်ခဏထွက်ပြီးတော့အဲ့လိုမျိုးလူတွေနဲ့ပိုင်းနဲ့စကားပြောလို့ရအောင်ပေါ့เนาะအဲ့ဒီမှာညီမအ
ဲ့ဒါကဘယ်မြို့မှာပါလဲ
ဟုတ်အဲ့ဒါအမ်စတာဒမ်မှာပါရှင်အမ်စတာဒမ်လေစိတ်လေစိတ်နဲ့နီးတဲ့အဲ့လိုမျိုးအချုပ်ခန်းမှာအဲ့ဒီမှာညီမ18ရက်လောက်ပေါ့เนาะနေလိုက်ရတယ်အမှန်တကယ်ဆိုလို့ရှိရင်ရက်ဒီထက်နေတာပေါ့နော်ကျွန်တော်လည်းဆိုအဲ့ဒီမှာညီမတို့နေရာမှာကိုဗစ်လူတယောက်ရှိတော့ဟိုသူတို့ရှိနေတွေပါလေငားပေးပြီးတော့ကိုအမှု process လုပ်ဖို့အဲ့ဒါတွေအကုန် freeze လုပ်လိုက်တာပေါ့နော်အဲ့ဒါတွေအကုန်ရန်တန်လိုက်တာပေါ့အဲ့ဒါကြောင့်မလို့ညီမပို့ပြီးတော့ရက်ကြောက်ပါပေါ့နော်18 19ရက်လောက်အဲ့လောက်နေလိုက်ရတယ်အဲ့ဒီနောက်ပိုင်းညီမကို Amsterdam နဲ့ဝေးတဲ့နေရာမှာ3နာရီ4နာရီလောက်ရထားနဲ့သွားလို့ရတဲ့နေရာမှာညီမကိုထားထားပေါ့နော်အခုအခုအဲ့လိုမျိုးတန်းရားလေးလိုမျိုးမှာနေပါအရှင်တယောက်တည်းတော့မဟုတ်ဘူးတခြားမိသားစုတွေနဲ့ share ရပါတယ်ညီမတို့ဒီတန်းရားလေးမှာအဲ့လိုမျိုးအိမ်လိုမျိုးအဲ့လိုမျိုးအိမ်လေးရှိရအဲ့အိမ်လေးထဲမှာလူတွေအများကြီးနေရတာပေါ့နော်အဲ့လိုမျိုးရေချိုးကအိမ်တာဆိုလို့ရှင်လည်းအကုန်လုံး share ပေါ့အိမ်ခန်းချင်းချင်းလေးထဲမှာနေရပါတယ်ဒါပေမဲ့လည်းအဆင်ပြေပါအရှင်အဆင်ပြေအောင်နေရတာပေါ့နော်တခြားလူတွေကိုမေးကြည့်တော့သူတို့က6လအတွင်းမှာနေထိုင်ခွင့်ပေးရင်လည်းပေးဒါမှမဟုတ်ရင်တစ်နှစ်နှစ်နှစ်ထပ်ပြီးတော့ဆောင်းလာတာလည်းရှိတယ်လို့ပြောပါရဲ့ရှင်။ဒါပေမဲ့ညီမအနေနဲ့ကတော့ကိုကရည်ရွယ်ချက်ရှိတယ်ကွာ။စေချောင်းလည်းတက်ပြီးွားပြီးဘွဲ့လည်းရပြီးွားပြီးဆိုတော့ကိုနိုင်ငံကိုအကျိုးမပြုနိုင်အောင်မှတခြားနိုင်ငံမှာကိုတက်နိုင်သမျှလုပ်ပေးချင်တာပေါ့နော်။အခုသူတို့ကဆောင်းခိုင်းတာတော့ညီမဘာမှလုပ်လို့မရဘူ
း။ဟုတ်ကဲ့။
သူတို့ဘယ်လောက်ဆောင်းနိုင်မလဲဆိုတော့တေချာလည်းမသိသေးဘူးအဲ့လိုမျိုးစောင့်နေရတော့ဗောနော်မျောလင်းချက်ပြက်ပြီးတော့အဲ့လိုမျိုးရီမန်းချက်တွေပျောက်ဆုံးသွားမှာဆိုလို့
ဆိုတော့မြန်မာနိုင်ငံမှာဆေးကြောင်းမတက်ဖ ೇನೆ ဘာလို့ဟိုတရုတ်နိုင်ငံမှာသွားတက်ဖြစ်တာပါလဲခင်ဗ
ျဟုတ်ကဲ့မြန်မာဆယ်တန်းအောင်တော့ဟာမြန်မာနိုင်ငံဆေးနှံမမိဘူးဗောနော်နောက်တော့အဖေတငယ်ချင်းရဲ့တမီးလေးကတရုတ်နိုင်ငံမှာဆေးကြောင်းတက်နေတယ်ပြီးတော့သူတို့ပြောတာကတော့တရုတ်နိုင်ငံမှာဆိုရင်အဲ့လောက်အမှတ်အများကြီးမလို့ဗောနော်စေချောင်းတက်ခွင့်ရနိုင်တယ်ဆိုပြီးတော့ဆန်းလျှောက်ကြည့်ဆိုပြီးတော့ညီမလျှောက်ကြည့်လိုက်တော့ဟုတ်အဲ့ကွမ်ဂျိုးကစေချောင်းတစ်ချောင်းကလက်ခံပါတယ်အဲ့ဒါကြောင့်မလို့ကွမ်တက်ဖြစ်တော့ပါရှင
်အဲ့ဒီမှာတော့အခြားမြန်မာစေချောင်းသားတွေရှိပါသလား
ညီမတွားတက်တဲ့အချိန်ကစေချောင်းသားမြန်မာဆိုလို့ညီမတယောက်ပဲရှိပါတယ်ညီမတက်ပြီးတော့နှစ်နှစ်သုံးနှစ်ရောက်တဲ့အခါမှာမြန်မာတယောက်နှစ်ယောက်ထပ်ရပါတယ်ရှင်
အော်ဒီနေရာမှာပေါ့နော်တရုတ်နိုင်ငံနဲ့ပတ်သက်ပြီးတော့တခုသိချင်တာကဒီတရုတ်အစိုးရဆိုလို့ရှိရင်လက်ရှိအနာသိနေတဲ့စစ်ကောင်စီနဲ့သူတို့ဆက်ဆံရေးအတော်လေးကိုပြေလည်တာပြီးတော့နိုင်ငံတကာမျက်နှာစာမှာအကာအကွယ်ပေးနေတာကြီးလည်းကျွန်တော်တွေ့ရပါတယ်။အဲ့ခါကျတော့ဒီအနာသိနေကိစ္စကိုဒီတာမန်တရုတ်ပြည်သူတွေတရုတ်ကျောင်းသူကျောင်းသားတွေက ဘယ်လိုအမြင်ရှိကြသလဲဘယ်လိုသဘောထားရှိတာကိုတွေ့ခဲ့ရပါသလဲ
ဟုတ်အာနာသိန်းနာနဲ့ပတ်သက်ပြီးတော့သူတို့ညီမသိတဲ့လူတွေကနိုင်ငံရေးမသိလို့လားတိတ်ပြီးတော့မဖတ်လို့လားမသိဘူးပေါ့နော်အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဘာမှတိတ်ပြီးတော့မပြောဘူးသူတို့တိတာကဗမာနိုင်ငံမှာစစ်အာဏာသိမ်းထားရဲဆိုပြီးတော့ပဲတိတာပေါ့နော်သူတို့ရဲ့အစိုးရဗမာနိုင်ငံကိုအဲ့လိုမျိုးလက်နက်အားနဲ့ရောနောက်တက်ကနိုလော်ဂျီဘိုင်းနဲ့ရောအားလုံးကူညီပေးနေတာသူတို့တိတ်မသိဘူးရှင်ဟုတ်ညီမတို့ကလည်းကြောင်းထဲမှာဆိုတော့လေသူတို့စင်းနဲ့ပတ်သက်တာပဲဖတ်တာများတယ်အဲ့လိုမျိုးနိုင်ငံရေးနဲ့ဆိုတော့တိတ်မသိဘူးရှင်ဟုတ
်ညီမသိတဲ့အတိုင်းပဲဒီနိုင်ငံတစ်ခုမှာဆိုလို့ရှိရင်နိုင်ငံရဲ့အနာဂတ်ကဟိုလူငယ်တို့ရဲ့အင်အားပေါ်မှာမိခိုအားထားရပါတယ်ဆိုတော့မြန်မာနိုင်ငံမှာလက်ရှိအာဏာသိမ်းလိုက်တဲ့ဟာလားစစ်ကောင်စီကနေပြီးတော့မြန်မာတို့လိုလူငယ်တို့အပေါ်မှာဘယ်လောက်ထိဟိုအလေးထားမှုဆက်ဆံမှုရှိတာကိုမြင်မိပါတယ
်ဟုတ်ကဲ့သူတို့ကလူငယ်တွေအပေါ်တော်တော်လေးကိုဆက်စွန့်ယုံရှာပြီးတော့မုန်းတီးပြီးတော့ရန်သူလိုအပေါ်သဘောထားရလို့မြင်ပါတယ်ရှင်ဘာဖြစ်လို့လဲဆိုတော့လူငယ်တွေကပညာတတ်ပြီးတော့သူတို့ပုံကံမှာဆိုတာပေါ့နော်အဲ့လိုမျိုးပညာနဲ့ပဲဖြစ်ဖြစ်လက်နက်နဲ့ပဲဖြစ်ဖြစ်အဲ့လိုမျိုးသူတို့ပုံကံမှာအရန်ဆိုးရတဲ့အတွက်ကြောင့်လူငယ်တွေကိုသူတို့ကြောက်တယ်ကြောက်ပြီးတော့အဲ့လိုမျိုးရန်သူအနေနဲ့ဆက်ဆံပြီးတော့ရရဆက်ဆက်ကိုတတ်ပါတယ်အဲ့လိုမျိုးဆန္ဒပြတဲ့အထဲမှာလည်းယောက်ျားမိန်းမမခွဲခြားပဲနဲ့လူငယ်တွေအများကြီးအသက်ခံရတာမတည်တည်မဲ့တည်သွားရတာတွေအများကြီးကိုရှိပါတယ်ရှင်သူတို့လူငယ်တွေတော်တော်မုန်းပါတယ်
ဟုတ်ကဲ့အခုဆိုလို့ရှိရင်စစ်တပ်ကအာဏာသိမ်းတာခုနလကျော်လာပါပြီခင်ဗျအဲ့ဒီခါကျတော့ညီမတို့လူငယ်တွေမျှော်မှန်းတဲ့အပြောင်းအလဲတစ်ခုကမကြခင်ရှေ့အနာဂတ်မှာဘယ်လိုမျိုးမျှော်လင့်ချက်ထားပါလဲ
ညီမစိတ်ထဲကတကယ်ခံစားရတာပြောရမယ်ဆိုလို့ရှိရင်တော့လူငယ်တွေကတကယ်ကိုတော်ပြီးတော့တကယ်ကိုတော်လှန်နေကြပါတယ်သူတို့အဖက်ဖက်ကပေါ့နော်လမ်းပေါ်ထွက်တဲ့လူငယ်ကလည်းထွက်ဟိုအင်တာနက်ကနေ share လုပ်ရတဲ့လူကလည်း share သူတို့လုံနိုင်တဲ့ကန္တာဘောင်းဆောင်ကနေပါဝင်ပြီးတော့လုံနေတဲ့အတွက်ကြောင့်မလို့ညီမကတော့တင်းနေမှာပေါ့နော်ဒီနိုင်ငံသားတွေအားလုံးဒုက္ခပေးပြီးတော့90ကျော်ကျော်ဒုက္ခပေးတဲ့သူတို့အမြင့်ပြတ်ချေမုန်းနိုင်မယ်လို့တော့ယုံကြည်ချက်တော့ထားတာပေါ့စစ်ကောင်းဆောင်နဲ့သူတို့ရဲ့ဆွေမျိုးတစ်တိုက်ပေါ့နော်အဲ့လိုမျိုးအာဏာသိမ်းတဲ့လူရဲ့အားလုံးမြန်မာတို့တနည်းနဲ့ချေမုန်းနိုင်မယ်လို့ယုံကြည်ပါတယ်မြန်မာတို့အားလုံးစူးစမ်းနေရပေါ့နော်အဲ့ဒီကြောင့်မလို့အမြန်ဆုံးတို့အရှုံးပေးပြီးတော့မြန်မာတို့နိုင်ငံပြန်ပြီးတော့ပြန်လဲကောင်းမွန်ထူထောင်လိုက်နာမယ်လို့ယုံကြည်ပါတယ်မျှော်လဲမျှော်လင့်ပါတယ်ရှင
်အခုပေါ့လေဒီဟလာဟိုပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်အတော်များများပါဝင်ထားတဲ့ NUG ဂျာကလာအစိုးရတက်လဲပေါ်ပေါက်နေတာပေါ့နော်ဒီ NUG အစိုးရရဲ့လက်ရှိလှုပ်ဆောင်ချက်တွေပေါ်မှာရောဘယ်လိုမြင်မိပါလဲအားရမှုရှိပါလား
သူတို့ကတက်နိုင်တည်းများညီမဖတ်ရတဲ့လောက်တော့တက်နိုင်တည်းများတော့လုံနေရပါပဲဒါပေမဲ့အားရမှုရှိလားဆိုတော့အားမရပါဘူးရှင်ဘာလို့လဲဆိုတော့ကိုဗစ်ပဲဖြစ်ဖြစ်နောက်စီးပွားရေးပဲဖြစ်ဖြစ်အခုလူတွေကဘယ်လိုပြောမလဲဆိုတော့အခုပညာရေးလည်းမရှိဘူးစီးပွားရေးအလုပ်အကိုင်လည်းအကုန်ခက်ခဲနေရပေါ့နော်သူတို့စူးစမ်းပြီးမှဘာမှထိထိရောက်ရောက်မဖြေရှင်းနိုင်တဲ့အတွက်အကြောင်းမလို့အားမရပါရှင်အခုငွေကြေးဖောင်းပွားမှုတွေရောအဲ့လိုမျိုးကိုဗစ်နဲ့မတည်တည်မဲ့တရားရတဲ့လူတွေအများကြီးပဲ
အဲ့ဒါကဟိုလက်ရှိတကယ်တိုင်းပြည်ကိုတာဝန်ယူပြီးတော့ထိန်းထားတဲ့စစ်ကောင်စီဘက်မှပို့ပြီးတော့တာဝန်မရှိဘူးလား
ဟုတ်ကဲ့ရှင်သူတို့ကြောင့်မလို့ပေါ့ရှင်ဟုတ်အမင်းအောင်လိုက်နဲ့သူရဲ့အပေါင်းပါတွေပေါ့နော်အဓိကတော့သူတို့ပဲပေါ့နော်သူတို့ကြောင့်မလို့နိုင်ငံကအခုချွတ်ချွတ်ချုံပြီးတော့ဘာမှမရှိတော့ပေါ့နော်သူတို့ကြောင့်မလို့လူငယ်တွေအခုရီမန်းချက်ပြောက်အနာကပြောက်မတည်တည်မဲ့တရားရဲ့လူတွေအများကြီးမှအများကြီးပဲတော်တော်လေးကိုစိတ်မကောင်းဖြစ်ရပေါ့နော်ညီမကထွက်လာနိုင်ခဲ့ပြီမဲ့သူတို့ညီမနိုင်ငံမှာနေခဲ့ရတဲ့သူတွေအားလုံးသွေးမတော်သားမဆက်ပြီမဲ့တကယ်ကိုနေတိုင်းညီမတဲ့နေကြပြီးတော့စိတ်မကောင်းဖြစ်ရပါတော့เนาะညီမဆူတောင်းပေးပြအောင်လွယ်ပြီးတော့လည်းဘာမှမတက်နိုင်တဲ့အတွက်ကြောင့်မလို့တော်တော်လေးစိတ်မကောင်းဖြစ်ရပါရှင
်ဟုတ်ကဲ့အခုလိုမျိုး VOA ကိုမေးမြန်းခွင့်ပေးတဲ့အတွက်မအီနီတာမောင်ကျေးဇူးတင်ပါတယ်ခင်ဗျဟု
တ်ကဲ့ပါရှင်ကျေးဇူးရှိပါတယ်
ဒေါက်တာအီမီတာမောင်ကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားတာပါရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်ဒီမှာတော့တနင်္ဂနွေညတိုင်းထုတ်လွှင့်ပေးနေကြပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နှားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနှားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့ကနေလိုင်းဒိုမီတာ31 32 51နဲ့လိုင်းလမီတာ190ရူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရဲ့ရှင်။အခုညထုတ်လွှင့်မဲ့ပတ်စင်ကဏ္ဍတွေထဲမှာအရင်ဆုံးတော့မယင်ချင်းနိုင်စီစဉ်တင်ဆက်တဲ့ကမ္ဘာသတင်းတွေကမြန်မာသတင်းအစီအစဉ်ကိုနားဆင်ရှုစားရပါမယ်ရှင်
။မင်္ဂလာပါရှင်။ကမ္ဘာသတင်းတွေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ချင်းနိုင်ပါ။မြန်မာစစ်တပ်ကနေစွန့်ခွာထွက်ပြေးသူများတိတိတတ်တာမြင့်တက်လာနေခြင်းဆိုတဲ့ခေါင်းစဉ်နဲ့အိန္ဒိယအခြေဆိုင် IBG News သတင်းအွန်လိုင်းမှာရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါ။အခုဆိုရင် February 1ရက်နေ့ဆီယနာတိုင်းမှုကိုစန့်ကျင်တဲ့အာနာဖီဆန်ရေး CDM လှုပ်ရှားမှုမှာပူးပေါင်းပါဝင်လာတဲ့စစ်သားနဲ့ရဲတပ်ဖွဲ့ဝင်ပေါင်း 2,000 ကျော်ထိရှိလာပြီဖြစ်ကြောင်းအစချီရေးထားပါတယ်။ဒီထက်မကလည်းရဲနဲ့စစ်တပ်ဖွဲ့ဝင်တွေပိုးပြီးထွက်လာဖို့ရှိတယ်လို့လေအိန္ဒိယမြန်မာနယ်စပ်မီဇိုရမ်မှာခိုလုံနေတဲ့ CDM ဥဆောင်လှုပ်ရှားသူတဦးက INS သတင်းဌာနကိုပြောကြားခဲ့တယ်လို့ဆိုပါတယ်။မိသားစုတွေအပေါ်ထိခိုက်မှုတွေရှိမှာကိုစိုးရိမ်ရတဲ့အတွက်အမည်မဖော်လိုတဲ့ CDM တပ်မတော်အရာရှိတဦးပြောပြချက်အရတပ်မတော်ထိပ်ပိုင်းမှာပါအကွဲကြောင်းတွေတိတိတတ်တာထင်ရှားစွာဖြစ်ပေါ်နေတယ်လို့ဆိုပါတယ်။စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာသူ့ရဲ့ကိုကြိုးရီမန်းချက်အတွက်စစ်တပ်ကိုအခက်အခဲအကြက်တဲရောက်အောင်ဆွဲချခဲ့တယ်လို့ဗိုလ်ချုပ်တချို့ကခံစားနေရတယ်လို့သူကတဆက်တည်းပြောပြခဲ့ပါတယ်။အငိမ့်စားလည်းမယူနောက်အခြားသူတွေကိုလည်းထိတ်ဆုံးရောက်အောင်လဲခွင့်မပြုတဲ့စစ်ဗိုလ်ချုပ်လိုမျိုးကိုယာဒုအဆင့်လိုက်ရှိနေတဲ့စစ်တပ်အရာရှိတွေကမလိုလားကြဘူးလို့ဆိုပါတယ်။အခုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အာဏာသိမ်းမှုကြောင့်စီးပွားရေးလုပ်ငန်းတွေဆုံးရှုံးပျက်စီးမှာကိုစိုးရိမ်မကင်းဖြစ်နေတဲ့ဗိုလ်ချုပ်တွေတိုးလာနေတယ်လို့ဆိုပါရယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာသမ္မတဖြစ်ချိန်ခဲ့ပြီး NLD ကောင်းဆောင်ဒေါက်ဆန်းစုကြည်ကဒါကိုညှင်းပယ်လိုက်ချိန်မှာအာဏာသိမ်းဖို့အဘိတ်ပေးခဲ့တာဖြစ်တယ်ဆိုတာဗိုလ်ချုပ်တွေကသိကြတယ်လို့ဆိုပါရယ်ဒီမိုကရေစီအပြောင်းလဲမှာစစ်တပ်အနေနဲ့အထိခိုက်မရှိသိခါရှိတဲ့အဆင့်နေရာမျိုးသူတို့ကလူလားကြပေမဲ့ဒါကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလစ်လျူရှုခဲ့တယ်လို့မြင်ကြောင်းစီဒီအမ်မှာပါဝင်နေတဲ့စစ်တပ်အရာရှိတဦးကပြောပြခဲ့ပါတယ်။စစ်သားဥယျာဉ်3သိန်းရှိတယ်ဆိုတဲ့မြန်မာစစ်တပ်မှာအခုလိုစွန့်ခွာထွက်ပြေးလာကြသူအရေအတွက်2000ကျော်လောက်ပဲရှိတယ်ဆိုပေမဲ့ဒီအရေအတွက်မျိုးတက်မတော်သမိုင်းမှာတခါမှမရှိခဲ့ဘူးလို့ဆိုပါတယ်။CDM အာနာဖီဆန်ကြီးလှုပ်ရှားမှုမှာပါဝင်ကြသူတွေတဲ့စစ်သားအဆင့်ကစပြီးတက်ကြက်ဘိုးကြီးကနေဘိုးမှုအဆင့်ထိပါဝင်တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်။ဆက်လက်တင်ပြမှာကကြီးညာမထားတဲ့မြန်မာခီးစဉ်တရုတ်အထူးတန်တမန်အဆုံးသတ်ဆိုတဲ့ခေါင်းစဉ်နဲ့ဒီဒီပလိုမတ်သတင်းအွန်လိုင်းမှာဆက်ပတ်စတင်းစတင်ဂျီယိုရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဆန်ဂိုရှန်ရဲ့တိတ်တဆိတ်သွားခဲ့တဲ့ခီးဟာမြန်မာအပေါ်တရုတ်ရဲ့ဆက်ဆံရေးပုံမှန်အတိုင်းပြန်ပြီးလဲပတ်နေတယ်ဆိုတာပြသနေတာဖြစ်တယ်လို့ဆောင်းမရှင်ကဆိုပါတယ်။ဒီသတင်းပတ်အစောပိုင်းကမြန်မာနိုင်ငံဆိုင်ရာတရုတ်အထူးတန်တမန်တဦးဟာကြိုတင်ကြေညာခြင်းမရှိဘဲမြန်မာနိုင်ငံကိုတွားရောက်ခဲ့တာပါ။စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တယ်လို့မြန်မာအနာဂတ်နိုင်ငံရေးလမ်းကြောင်းကိုလည်းဆွေးနွေးခဲ့တယ်လို့ဆိုပါတယ်။တရုတ်အစိုးရရဲ့အာရှရေးရာအထူးတန်တမန်ဆန်ဂိုရှန်ဟာမြန်မာနိုင်ငံကိုဩဂုတ်လ22ရက်နေ့ကနေ28ရက်နေ့အထိလာရောက်ခဲ့တာဖြစ်ပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အခြားထိပ်တန်းစစ်ကောင်ဆောင်တွေကိုလည်းတွေ့ဆုံခဲ့တယ်လို့ဩဂုတ်လ31ရက်နေ့ထုတ်မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူ့ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံရဲ့အခင်းအကျင်းနဲ့ COVID-19 တိုက်ဖျက်ရေးတရုတ်မြန်မာပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်လို့နှစ်နိုင်ငံအမြင်ချင်းဖလှယ်ခဲ့ကြတယ်လို့လည်းတရုတ်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရဝမ်ဘင်းကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တယ်လို့ဆိုပါရယ်
အထူးကိုယ်စားလှယ်ဆန်ရက်ခီးစဉ်အတွင်းစစ်ကောင်စီနဲ့အပြိုင်နိုင်ငံတကာရဲ့အတိမတ်ပြုမှုကိုရဖို့ရှင်ပြိုင်နေတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့တွေ့ဆုံခဲ့တယ်ဆိုတာမျိုးကိုတော့ဖော်ပြထားခြင်းမရှိပါဘူး။ဒါဟာလည်းအံ့ဩစရာမဟုတ်ဘူးလို့ဆိုပါရယ်။အရက်သားအစိုးရကိုဖြုတ်ချပြီးအာဏာသိမ်းလိုက်တဲ့စစ်ကောင်စီအပေါ်တရုတ်အစိုးရဘက်ကအတိမတ်ပြုလာတဲ့အခြေအနေကိုဆောင်းပါးရှင်ကသုံးသပ်ထားရမှာပထမပိုင်းမှာတရုတ်အစိုးရပိုင်သတင်းစာကနေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဆိုပြီးရည်ညွှန်းရာကနေဧပြီလနှောင်းပိုင်းမှာနိုင်ငံတော်အုပ်ချုပ်ရေးကောင်စီဥက္ကဋ္ဌလို့ရည်ညွှန်းသုံးနှုန်းခဲ့တယ်လို့ဇွန်လမှာတော့မြန်မာခေါင်းဆောင်ဆိုပြီးစတင်ရည်ညွှန်းခဲ့တယ်လို့ဆိုပါတယ်။အဲဒီလမှာပဲစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းကိုချုပ်ကင်းမှာကျင်းပတဲ့တရုတ်အာဆီယံနိုင်ငံသားရေးဝန်ကြီးများအထူးစည်းဝေးကိုဖိတ်ကြားခဲ့တာပါ။အခုတရုတ်အထူးတန်တမန်ရဲ့ခီးစဉ်ဟာမြန်မာနိုင်ငံမှာအချိန်ကြာမြင့်စွာကတည်းကရှိနေတဲ့တရုတ်ရဲ့မဟာဗျူဟာမြောက်အကျိုးစီးပွားကိုတိုးချဲ့ဖို့စစ်ကောင်စီနဲ့တန်တမန်ရေးရာဆေးဆက်ဆွေးနွေးမှုတွေကိုအရှိန်မြှင့်လိုက်တာဖြစ်တယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်။နောက်ဆုံးအနေနဲ့တင်ပြမှာကကမ္ဘာတဝန်းမှာရှိတဲ့ဒီမိုကရေစီနဲ့အရက်ဖက်အဖွဲ့အစည်းတွေအတွက်ဒီနှစ်နွေရာသီဟာဆိုးရွားလှကြောင်းနဲ့ဒါကိုပြန်လှည့်ဖို့အချိန်တန်ပြီဆိုတဲ့ကောင်းစဉ်နဲ့ဒီဝါရှင်တန်ပို့စ်သတင်းစာမှာအယ်ဒီတာဘုတ်အဖွဲ့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဒီနှစ်နွေရာသီအတွက်အဆိုးရွားဆုံးသတင်းကတော့အာဖဂန်နစ္စတန်နိုင်ငံမှာအစွန်းရောက်ဝါဒီလှုပ်ရှားမှုတွေရဲ့အောင်းမွဲပဲဖြစ်တယ်လို့ဆိုပါတယ်။ကမ္ဘာတဝန်းလုံးမှာဆိုရင်လည်းသတင်းမီဒီယာတွေတပ်မကတွေနိုင်ငံရေးပါတီတွေလူထုလှုပ်ရှားမှုတွေနဲ့သူတို့ရဲ့ခေါင်းဆောင်တွေကိုအာဏာရှင်တွေကအင်အားသုံးဖိနှိပ်ခဲ့ပါတယ်။လွတ်လပ်ခွင့်တွေဆုံးရှုံးခဲ့ရတဲ့နွေရာသီအဖြစ်ဆောင်းပါးမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဆိုရင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပြတ်အသတ်အနိုင်ရခဲ့တဲ့ရွေးကောက်ပွဲအပြီးမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးဒေါအောင်ဆန်းစုကြည်ကိုလည်းဖမ်းဆီးထိန်းသိမ်းထားပါတယ်။ဒေါအောင်ဆန်းစုကြည်ကိုယ်တိုင်အစိုးရဖြစ်နေတဲ့ကာလတုန်းကသူ့အပေါ်လူခွင့်ရေးလှုပ်ရှားသူတွေစိတ်ပျက်ခဲ့ရတာတွေရှိခဲ့ပေမဲ့သူ့ရဲ့ပါတီကိုလူထုကရွေးချယ်ခဲ့တယ်ဆိုတာကိုတော့မေးခွန်းထုတ်စရာတော့မလိုဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းအခုချိန်မှာစစ်ကောင်စီဟာပါတီဝင်တွေကိုအကြမ်းဖက်ဖမ်းဆီးနေတယ်လို့အပြင်းထန်ဖိနှိပ်နေပြီးဒေါ ን ဆန်းစုကြည်ကိုလည်းဖမ်းဆီးထားပါတယ်။ဟောင်ကောင်မှာဆိုရင်လည်းတရုတ်ကအကြီးအကျယ်ဖိနှိပ်နေတာတွေကိုစောင်းမားမှအချက်လက်တွေနဲ့တကွဖော်ပြထားပါတယ်။ရုရှားမှာဆိုရင်အတိုက်ခံခေါင်းဆောင်ကိုထောက်ခံသူတွေကိုအစိုးရကလိုက်လံနှိမ်နှင်းနေပုံကိုလည်းရေးသားထားပါတယ်။ဒါ့အပြင်ကျူးဘားနဲ့အခြားဖိနှိပ်တဲ့အစိုးရတွေရှိနေတဲ့နိုင်ငံတချို့အကြောင်းကိုလည်းထုတ်ပေါ်ရေးသားထားပါတယ်။မြန်မာတရုတ်ရုရှားကျူဘာနီကာရာဂါနဲ့ဘီလာရုစ်နိုင်ငံတွေကိုတော့အမေရိကန်နဲ့အခြားနိုင်ငံတွေကနီလန်တနီးနီးနဲ့တန်ခတ်ပိတ်ဆို့ထားတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီလိုပိတ်ဆို့အရေးယူမှုတွေဟာဒီအာဏာရှင်တွေပေါ်မှာတော့အဟန့်အတားရှိတဲ့ပုံမရဘူးလို့ဆိုပါတယ်။အခုလာမယ့်ဒီဇင်ဘာလမှာကျင်းပမယ့်သမ္မတဘိုင်ဒန်ရဲ့ဒီမိုကရေစီထိပ်သီးညီလာခံအတွက်အရေးပေါ်ပန်းနိုင်ကတော့လက်ရှိသွားနေတဲ့လမ်းကြောင်းကိုပြောင်းပြန်လှည့်ဖို့လက်တွေ့ကြတဲ့အရေးယူမှုတွေကိုဖော်ဆောင်ဖို့နဲ့အာဏာရှင်တွေကိုရှေ့တန်းကနေရဲရဲဝံ့ဝံ့တိုက်နေသူတွေကိုအားပေးကူညီဖို့ဖြစ်တယ်လို့စောင်းမားမှဖော်ပြထားပါတယ်ရှင်။ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အတွေ့အထိကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ
်။ကမ္ဘာပတင်းနေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားကောင်းနှုတ်ချက်ကိုမိုင်းအင်ဂျင်နိုင်ကစီစဉ်တင်ဆက်ပေးထားတာပါရှင်။အခုဆက်ပြီးတော့မအေးတန်နာကျော်ရဲ့မြမပြီမပေးစာများကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်ဘေးအေကင်းရှင်ပြီးတော့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရစီမရှင်VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တေးချစ်သောရရှင်တွေကိုမေတ္တာတေလက်ဆောင်မြန်မာသချင်းလေးတပုံးနဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်။အခုတော့အရင်ကျမတို့စီကို Messenger ကနေပြီးရေးလာတဲ့သောရရှင်တွေရဲ့စာတွေဖော်ပြပေးသွားချင်ပါတယ်။ကိုမင်းမင်းဆိုတဲ့သောရရှင်ကတော့ VOA ဝိုင်းတော်သူဝိုင်းတော်သားများခင်ဗျာသတင်းအမှန်ကန်တင်ပြလို့မကွေးမျိုးသူမျိုးသားနေသူနေသားတွေအားလုံးဝမ်းသာစွာဖြင့်နေစဉ်ဖမ်းယူနာဆင်နေရရှိပါတယ် VOA မိသားစုကိုကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်တင်ညွှန်းဆိုတဲ့သောရရှင်ကလည်းမင်္ဂလာပါ VOA ဝိုင်းတော်သားများတဲ့
VOA ကိုစာရေးတစောင်ပို့ခြင်းလို့ရနိုင်မှာမလားလို့မေးလာပါတယ်။ဟုတ်ကဲ့ပါ။အခုလိုမျိုးစာရေးပြီးတော့မေးလာတဲ့နေရာကနေပြီးတော့ကျွန်တော်တို့စီစာရေးသားပေးပို့နိုင်ပါတယ်။ဒါမှမဟုတ်လည်းကျွန်တော်တို့ရဲ့ email address bambi@voanews.com ကို email ရေးပို့နိုင်ပါတယ်နော်။အခုလိုဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်။ဖြူကနေစင်နာဆင်နေပါတယ်အစီအစဉ်တင်ဆက်သူတွေကိုလည်းအားပေးနေပါတယ်ကိုကျော်ကျော်သိန်းဒေါခင်မျိုးသက်မေရီသနာကျော်အားလုံးကိုအားပေးပါတယ်ရေဒီယိုကနေနားဆင်တာပါလို့ရေးလာတဲ့သောရရှင်တယောက်ကတော့
မင်္ဂလာပါ VOA VOA ကိုနေစင်နာဆင်နေပါတယ်အကြံပြုစရာမရှိတော့အောင်ကောင်းပါတယ်တခါတလေမှာရေဒီယိုလိုင်းလေးကြည်လင်ပြတ်သားမှုမရှိပါဘူး VOA ကိုနားထောင်ရတာဘုသူတရပါတယ်ဒီထက်မကအောင်မြင်ပါစီနောက်ပြီးလူလူမိတ်ဆွေရုပ်တံကိုလည်းအားတဲ့အချိန်ကြီးပြစ်ပါတယ်ကျေးဇူးပါ VOE
ဟုတ်ကဲ့ပါဒီသောရရှင်ကလူလူမိတ်ဆွေရုပ်တံကိုလည်းကြီးရှုအားပေးတဲ့သောရရှင်ဖြစ်ပါတယ်ဟုတ်ကဲ့ပါလူလူမိတ်ဆွေရုပ်တံလိုက်ပါရှင်တော့ကျမတို့ရေဒီယိုအစီအစဉ်တွေကရုပ်မြင်သံကြားအစီအစဉ်တွေကအားလုံးကိုတပေါင်းတစ်စီးနဲ့ထုတ်လွှင့်ပေးနေပါရယ်နော်အခုလိုမျိုးဖန်ယူနာဆင်ရတာအဆင်ပြေတယ်လို့ကြားရတာဝမ်းသာမိပါတယ်ကျမတို့ VOE အဖွဲ့သားတွေအားလုံးကိုမြစ်တာဆုမပေးပို့လာတဲ့နောက်ထပ်သောရရှင်ကတော့ Champrium ဆိုတဲ့သောရရှင်ဖြစ်ပါလိမ့်။အင်္ဂလိပ်လိုစလုံးပေါင်းထားတာမလို့ကျွန်မအတန်ထွက်မှရင်ခွင့်လို့စေချင်ပါသေး
။တရင်မှန်အမြန်ထုံးလွန်ပေးနေတဲ့ VOA ကိုအထူးကျေးဇူးတင်ရှိပါရယ်။အစီအစဉ်တင်ဆက်သူများအားလုံးကျမ်းမာချမ်းသာကြပါစေကြောင်းနဲ့ထာဝရဘုရားသခင်ထံတော်ဘာမှငြိမ်သက်ပျော်ရွှင်ဝမ်းမြောက်ခြင်းများရရှိခံစားကြပါစေလို့ဆုတောင်းမြတ်တာပို့လိုက်ပါရယ်။
နောက်ထပ်သောရရှင်တယောက်သူကလည်း VOA အဖွဲ့သူအဖွဲ့သားတွေအားလုံးကက်ဘေး၃ပေါင်းကနေပြီးတော့ကင်းလွတ်နိုင်ကြပါစေဆိုတော့စာရေးလာပါတယ်ဒီသောရရှင်က
မင်္ဂလာပါ VOA ကျွန်တော်ရေးပို့လိုက်တဲ့စာလေးလေလိုင်းဘော်ကဖတ်ကြားပေးလို့အထူးကျေးဇူးတင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကရှစ်လေးလုံးအရေးအခင်မတိုင်ရင်ကတည်းက VOA ကိုအမြဲအားပေးနေသူပါနောက်ပြီးတနင်္ဂနွေညတိုင်းဦးစီသူအောင်မြင့်မအင်ဂျင်နိုင်တို့မြမပြီအတွက်သုံးသက်ချက်ဆောင်းပါးကိုအမြဲနားထောင်နေသူပါအခုတော့စိတ်မကောင်းပါဘူးဦးစီသူအောင်မြင့်အမြန်ဆုံးပြန်လည်လွတ်မြောက်ပါစေလို့ဆုတောင်းပေးလိုက်ပါတယ် VOA အဖွဲ့သူအဖွဲ့သားအားလုံးကတ်သုံးပါးဘေးကလွတ်ကင်းကြပါစေ
ဟုတ်ကဲ့ပါဒီတော့ရှင်ကတော့ကျမတို့ VOA ကပင်နိုင်ဆောင်းပါရှင်ဟိုတလောတော့ကပဲဖန်စီခံရတဲ့ဦးစီသူအောင်မြင့်အမြန်ဆုံးပြန်လဲလွတ်မြောက်ပါစေလို့ဆုတောင်းပေးလာတာပါသူ့လိုပဲနောက်ထပ်ဦးစီသူအောင်မြင့်ဖန်ခံရလို့ဆိုရင်ကြောင့်ရေးလာတဲ့တော့ရှင်နောက်တစ်ယောက်ကတော့မေရီသနာကျော်ရေးတဲ့ကျွန်တော်က CDM ဝန်ထမ်းတယောက်မလို့နာမည်ကိုတော့လှုပ်ဝက်ပေးဖို့ထပ်ဆင့်တောင်းဆိုချင်ပါတယ်လို့ဆိုလာပါတယ်သူက VOA ကကျွန်တော်ရဲ့တငယ်ချင်းမှဆိုပြီးတော့ Messenger ကစာကိုအခုလိုအစချီလာပါတယ
်မင်္ဂလာပါ VOA ရေဖီဖီကညစဉ်ညအတိုင်း VOA ကိုနားထောင်နေသူတယောက်ဖြစ်တော့ငေစင်တောင်ကြီးကလေးဘွားကလေးကကျွန်တော်ဟာ VOA အစီအစဉ်တွေနဲ့ရင်းနှီးပြီးသားပါငငယ်လေးကလေးကအဖေရေဒီယိုကနေနားထောင်ခဲ့တာအခုဆိုအိမ်နောင်နောင်ကြနေပါပြီအခုဆိုရင်အင်တာနက်လိုင်းတွေရသည်ဖြစ်စီမရသည်ဖြစ်စီတယ်လီဖုန်းကိုဘေးချပြီးည9နာရီထိုးတာနဲ့ VOA အစီအစဉ်တွေကိုနားထောင်တော့တာပါပဲတနင်္ဂနွေနေ့တိုင်းတင်ဆက်နေကြဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ဒီရင်းတဲ့ရင်သုံးသက်ချက်အစီအစဉ်ကိုအရန်သဘောကျမိပါတယ်။တချို့သောတနင်္ဂနွေညအစီအစဉ်တွေဆိုရင်အင်တာနက်ဆာမျက်နှာကနေဒေါင်းလုဒ်ဆွဲထားပါသေးတယ်ခင်ဗျာ။အခုတော့ဦးစီသူအောင်မြင့်တယောက်အကျန်းဖက်စစ်တပ်ကဖမ်းဆီးခံလိုက်ရတော့20ရက်နေ့ညအစီအစဉ်ကစပြီးပြည်ရင်းသုံးသက်ချက်အစီအစဉ်ကပါမလာတော့ပါဘူး။မပါနိုင်မန်းအစကတည်းကတိခဲ့ပြီးသားပါဗျာ။ဦးစီသူအောင်မြင့်တယောက်အချုပ်ထောင်ထဲမှာအစင်မှပြေပါလီစဗျာ။သူတရင်ကြပြီးကြတဲ့ကစေမကောင်းဖြစ်မိတာအမှန်ပါဗျာဦးစီသူအောင်မြင့်အတွက်ဖျားမှဆူတောင်းပြနေပါမယ် VOA ဝိုင်းတော်သူဝိုင်းတော်သားများအားလုံးဘေးပြာဝေးကွာ၍စမ်းမချမ်းသာကြပါစေလို့လည်းဆူတောင်းပြနေပါမယ်ခင်ဗျာ
ဟုတ်ကဲ့ပါဒီတော်ရရှင်နေ VOA ကပင်နိုင်ဆောင်းမရှင်ဟိုတယ်လောကဖန်ဆီးခံရတဲ့ဦးစီသူအောင်မြင့်အတွက်အစအစအရာရာဆူတောင်းပြပါတယ်ဆိုပြီးရေးလာကြတာဖြစ်ပါတယ်ကိုဆက်ပြီးတော့တော်ရရှင်ရဲ့ရင်းဖွင့်စာတွေကိုဆက်ပြီးဖော်ပြပေးသွားခြင်းပါတယ်။ထိုင်းနိုင်ငံကတော်ရရှင်ဖိုးချံရေးလာတဲ့ရင်းဖွင့်စာမှာတော့ကျွန်တော်ကထိုင်းနိုင်ငံမှာအလုံးလုံးနေတဲ့သူပါ။ကျွန်တော်နေတာကတော့ထိုင်းနိုင်ငံမဟာချိုင်းကော့စမွတ်မှာနေပါတယ်တဲ့။သူကထိုင်းနိုင်ငံရောက်နေတာမလို့ပါစပို့ကို3လတစ်ချိန်တုံးထူရတဲ့ကိစ္စမြန်မာတန်ရုံကိုမေးခြင်းပါတယ်။ဆိုပြီးတော့အခုလိုမျိုး view ရတစ်ဆင့်မေးလာပါတယ်
။ကျွန်တော်တို့3လတစ်ချိန်တုံးထူရပါတယ်။တခါထုဘတ်80ပေးရပါတယ်။ကျွန်တော်ပြောချင်တာကကိုဗစ်ကျူးဝင်နေရတဲ့အခါပတ်စပို့တုံးထုတ်လို့မရပါဘူးကျွန်တော်တို့ရှေ့ရက်လောက်ကြော်သွားပါတယ်တင်းငွေပါပါပါတယ်အဲ့ဒါစာအုပ်တို့ကိုဘတ်ငွေ300ယူပြီးဒဏ်ရိုက်တယ်ပြောပါတယ် ကျွန်တော်တို့အလုတ်ကလည်းနားရ passport တန်းလည်းခံရပါတယ်မြန်မာလူမျိုးချင်းဒီလိုမလုပ်သင့်ပါဘူးခင်ဗျာ passport တုံးထုပေးတာကမြန်မာလူမျိုးပါခင်ဗျာ passport ရုံးလေးဖွင့်ထားပြီးမြန်မာလူမျိုးတွေစီကပိုက်ဆံဒီလိုမျိုးယူနေတာမြန်မာတန်ယုံကအရာရှိကြီးတွေဒီလိုမျိုးလုတ်ခိုင်းတာလားဆိုတာထဲနိုင်ငံရောက်မြန်မာအလုပ်သမားများအားလုံးကိုစားကျွန်တော်မေးချင်တာပါကျေးဇူးပြုပြီးကျွန်တော်အခုပို့လိုက်တဲ့စာတွေကို VOA မှလူချင်းမင်းများတွေ့ရှိပါကထိုင်းနိုင်ငံရှိမြန်မာတန်ယုံမှလူချင်းမင်းများကိုတဆင့်မေးပြီးထိုင်းနိုင်ငံမှာအလုပ်လုပ်နေရတဲ့မြန်မာရွှေပြောင်းအလုပ်သမားများကိုအကျိုးအကြောင်းသိစေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါထိုင်းနိုင်ငံမှာမြန်မာတွေကိုကူစားပြုတဲ့တန်ယုံနေနဲ့သူတို့ရွှေပြောင်းလုပ်သားတွေကြုံနေရတဲ့ဒုက္ခတွေကိုစာနာနားလည်စေချင်ပါတယ်ဆိုပြီးတော့ဒီသောရရှင်ဖိုးချန်စာရေးပြီးတော့ထိုင်းနိုင်ငံမြန်မာတန်ယုံကိုပြောလာတာဖြစ်ပါတယ်မနက်ရမှာကိုဗစ်တတိယလှိုင်းနဲ့ကိုဗစ်ကူးစက်မှုတွေပြန့်ပွားတယ်။ကိုချိန်ဆိုတော့ကမ္ဘာမှာကိုဗစ်ဖြစ်တာတစ်နှစ်ခွဲရှိသွားပြီဖြစ်ပါတယ်။နောက်တော့ဖေဖော်ဝါရီလလွန်ခဲ့တဲ့9လကစပြီးတော့မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ခဲ့ပါတယ်။ဒါကြောင့်မလို့ကိုဗစ်ကြောင့်ပိတ်ထားရတဲ့အလုပ်တွေအခုလည်းဆက်ပြီးတော့မဖွင့်နိုင်မလဲပတ်နိုင်လုပ်ငန်းတွေမလဲပတ်နိုင်မင်းနဲ့လုပ်သားတွေလည်းတော်တော်များများအလုပ်ပြုတ်ကြရပါတယ်နော်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ video ကိုရင်းဖွင့်လာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကလောမျိုးကသောရရှင်ညီမတယောက်ဖြစ်ပါတယ်။
မင်္ဂလာပါရှင်ညီမကရှမ်းပြည်တောင်ပိုင်းကလောမျိုးက OK ဒေါ်လာရုံခွဲမှာအလုပ်လုပ်ပါတယ်ညီမတို့ရုံမှာအလုပ်သမား60ကျော်ရှိပါတယ်အလုပ်သမား40ကျော်လောက်ကိုကုမ္ပဏီဖက်ကအင်ကမ်းမရှိလို့အလုပ်ဖြုတ်တာမဟုတ်ဘူးနားရမယ်ဆိုပြီးတော့ခေါ်ပြောပါတယ်ညီမတို့ဖက်ကဘလောက်နားရမှာလဲတစ်လလားနှစ်လလားသုံးလလားနားရမယ့်လကိုတိတိကျကျပြောပေးဖို့ရုံခွဲမန်နေဂျာအမျိုးသမီးကိုမေးပေမဲ့မသိဘူးလို့ပဲပြောပါတယ်အလုပ်နားနေချိန်အတွင်းညီမတို့ကိုဘလို့တာဝန်ယူထောက်ပါမှာလဲလာစားတဝက်လားလေးပုံတပုံလားမေးပေမဲ့မသိဘူးပဲတိုင်ခံညင်းပါတယ်ညီမတို့ဟာအလုံးမှာအနည်းဆုံးတစ်နှစ်ကျော်နှစ်နှစ်လောက်တက်ရှိရသူတွေပါညီမတို့အလုံးမှာဘာပြဿနာမှမရှိခဲ့ဘူးပါဘူးအခုကျတော့ကုမ္ပဏီဘက်ကလာစားမပေးနိုင်လို့နာတာကိုကုမ္ပဏီတွေရဲ့လိုက်နာရမယ့်စီကံအတိုင်းအလုံးနောက်ဖို့အတွက်တလကြိုတင်အတိပေး notice ကတ်ချင်ပြောချင်မရှိပါဘူးကုမ္ပဏီဘက်ကဖြုတ်တာမဟုတ်ဘူးပြောပေမဲ့ညီမတို့ဘက်မှာမိသားစုစာဝတ်နေရေးများစွာရှိပါတယ်ဒါပေမဲ့ကုမ္ပဏီဖက်ကနားတာကိုညီမတို့တနစ်ကျော်ပြီးသားအလုပ်သမားတွေကနနစ်ပြိတ်ပြီးသားအလုပ်သမားတွေကိုနှစ်နာချေမပေးဘဲနဲ့မဖြုတ်ဘူးဆိုုံများနဲ့အချိုတက်ပြီးတော့အလုပ်ဖြုတ်ခြင်းမျိုးဖြစ်ပါတယ်။သူတို့ခေါ်ထားတဲ့ဝန်ထမ်းတွေဟာအဖြုတ်ခံရတဲ့ဝန်ထမ်းများနဲ့အလုပ်အတွေ့အကြုံရမိတို့ကွာခြားတယ်လဲမေးတဲ့အခါမှာလဲမသိဘူးလို့ပဲပြောပါတယ်။ရုံချုပ်ကဆုံးဖြတ်ချက်အတိုင်းညီမတို့ကိုအပြစ်မရှိဘဲနားချင်တယ်လို့လဆာမပေးဘဲနားခိုင်းလို့ရလားရှင့်။
သူကတော့နာမည်နဲ့အတိအကျရေးလာတာဖြစ်ပေမဲ့လည်းဒီမှာနာမည်ကိုတော့မဖော်ပြပေးတော့ပါဘူးเนาะဒီသောရရှင်ကသူ့ရဲ့လုပ်ငန်းကြီးရတဲ့ coffee mix တွေရအစနောက်ပြီးတော့ဈေးရောင်းဆိုင်လေးတွေနောက်ပြီးတော့ခြင်ဈေးခွေဒီလိုမျိုးလုပ်ငန်းမျိုးစုံကိုလုပ်ကင်နေတဲ့လုပ်ငန်းကြီးဖြစ်ပါတယ်တဲ့စုစုပေါင်းလုပ်ငန်းအမျိုးပေါင်း1200ကျော်ကိုလုပ်ကင်နေတဲ့တတိတွေပိုင်တာဖြစ်ပါတယ်ကျမတို့ခံရတဲ့အလုပ်သမားအများစုကလာခစားတွေဖြစ်ကြပါတယ်ဒါကြောင့်မလို့ကျမတို့ရဲ့ဒီတွေ့ကြုံနေရတဲ့အခြေအနေကို VOE ကတဆင့်ထုတ်ဖော်လိုက်ရတာပါဆိုပြီးတော့စာရေးလာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါသေးတယ်။တေးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးချင်ပါသေးရှင်။ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ကိုတော်ရရှင်နဲ့ကိုမြတ်တာလက်ဆောင်တခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါလေခေါ်အားဖြင့်မိငယ်ဆိုတဲ့တခြင်းဖြစ်ပါလေတေးရီကိုနေဝင်မူရင်းတေးဆိုခေမောင်တို့ဖြစ်ပါလေခေမောင်တို့တီဆိုတဲ့တခြင်းကို
ားလုံးနှစ်သက်ပြီးတော့ပြည့်တဲ့အားပေးမှုအများကြီးရထားတာပါဒီနေ့တော့ကျွန်မကဒီသချင်းလေးကိုအမျိုးသမီးအစိုးရ၃ယောက်စူပေါင်းတည်ဆူထားတာကိုထုတ်လွှင့်ပေးခြင်းပါတယ်ကဏ္ဍအသီးသီးမှာအမျိုးသမီးတွေရဲ့ဥဆောင်ဥရွယ်ပါဝင်မှုကိုဒီသချင်းလေးနဲ့အကုန်ပြုခြင်းလို့ဖြစ်ပါတယ်နော်မေခလာခင်မြတ်မွန်နဲ့ရှီတို့တည်ဆူထားတဲ့ခွန်အားဖြင့်မိငယ်ဆွေတဲ့သချင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်ကြပါစေရှင်
네외자고구제예마영미따레니띠고야메
ခင်မွန်နဲ့ရှိရသည်ဆိုထားတဲ့ခွန်အားဖြင့်မိငယ်ဆိုတဲ့ပြည်မနာဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းဝါတွေကိုတင်းတင်းဝင်နေကြပိုင်းနဲ့တင်းတင်းလာနေတဲ့နေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖန်ယူနာဆင်နိုင်တဲ့အပြင်ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာကနေထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းရိုက်နာဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်လေးကို Facebook မှာပြန်ပြန်နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးနားထောင်နိုင်ပါလိမ့်ရှင်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။有几几年就算这么起码好年更要没么好大
မေသနာကျော်စီစဉ်တင်ဆက်ထားတဲ့မြန်မာပြည်မှပေးစာများခန္ဓာကိုယ်နာဆင်ခဲ့ရတာပါရှင်။အခုဆက်ပြီးတော့မညညလွင်ရဲ့သတင်းတွေကတူတာအစီအစဉ်ကိုအလှည့်ပေးခြင်းပါတယ်ရှင်။
ကမ္ဘာပေါ်မှာရွှေဟာနိုင်ငံတစ်ခုရဲ့အဓိကကျတဲ့နေရာမှာရှိနေတာပါ။နိုင်ငံတစ်ခုရဲ့စီးပွားရေးတည်ငြိမ်မြင့်မားမှုနဲ့ချမ်းသာကြွယ်ဝမှုကိုလည်းအဲ့ဒီနိုင်ငံရဲ့ရွှေပိုင်ဆိုင်မှုပေါ်မှာလည်းတိုင်တာကြပါတယ်။နိုင်ငံတစ်ခုနိုင်ငံရေးစီးပွားရေးမတည်မငြိမ်ဖြစ်လာခဲ့ရင်လည်းရွှေကိုဝယ်ယူစုဆောင်တတ်ကြတာပါ။မြန်မာရိရဲ့ဒလီကလည်းမရှိဝမ်းစာရှိတစားဆိုပြီးရွှေကိုဝယ်ယူတတ်ကြပါတယ်။ ဒီလိုတမိုးရှိတဲ့ရွှေအတွက်ကဘာပေါ်ကရွှေတူးဖော်ထုတ်လုပ်မှုတွေကိုလေ့လာတဲ့အခါအများဆုံးရွှေတူးဖော်တဲ့နိုင်ငံတွေဟာတစ်နှစ်နဲ့တစ်နှစ်ထုတ်လုပ်မှုအနည်းအများအပြောင်းလဲရှိတတ်ပေမဲ့အခုနှစ်ပိုင်းတွေအတွင်းကဘာမှာရွှေထုတ်လုပ်မှုအများဆုံးနိုင်ငံကတရုတ်နိုင်ငံပါရွှေမိုင်းတွင်းတစ်ခုကိုတန်100အထက်ထွက်နိုင်တဲ့ရှင်ချင်းဒေသအပါအဝင်တရုတ်နိုင်ငံအနှံ့မှာရှိတဲ့ရွှေမိုင်းတွင်းတွေကစုစုပေါင်းတစ်နှစ်ကို metric တန်ချိန်360ဝန်းကျင်ကျော်ထုတ်လုပ်ပါတယ်။ရုရှားကတစ်နှစ်ကို metric တန်ချိန်330ကျော်ထုတ်လုပ်ပါတယ်။ဥရောပတစ်ခွန်းမှာအသုံးပြုတဲ့ရွှေအများစုဟာရုရှားကထုတ်လုပ်တာဖြစ်ပါတယ်။ Australia နိုင်ငံကတော့ရွှေထုတ်လုပ်မှုတတိယအများဆုံးဖြစ်ပြီးတစ်နှစ်ကို metric တန်ချိန်329တန်ကျော်ထုတ်လုပ်တာပါ။ဩစတြေးလျနိုင်ငံအနောက်ဖက်ပိုင်းမှာရွှေမိုင်းတွင်းတွေကိုအများဆုံးတွေ့ရတတ်ပါတယ်။အမေရိကန်ပြည်အောင်စုကတော့တစ်နှစ်ကို metric တန်ချိန်190ကျော်ထုတ်လုပ်ပြီးသဒုထအများဆုံးထုတ်လုပ်တာပါ။ကနေဒါနိုင်ငံကတော့တစ်နှစ် metric တန်ချိန်190ကျော်ထုတ်လုပ်ပြီးလက်ရှိကမ္ဘာရွှေထုတ်လုပ်မှုအများဆုံးထိပ်တန်း၅နိုင်ငံစီးရင်ထဲမှာပါဝင်ပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့ရွှေထုတ်လုပ်မှုအများဆုံးနိုင်ငံကအင်ဒိုနီးရှားနိုင်ငံဖြစ်ပါတယ်။တစ်နှစ်ကို metric တန်ချိန်100ဝန်းကျင်ထုတ်လုပ်ပါတယ်။ရွှေမိုင်းတွင်းတွေကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်မှုတွေရှိတယ်ဆိုပြီးတချို့နိုင်ငံတွေကတော့မိုင်းတွင်းတွေကိုပိတ်ပစ်လိုက်တာထုတ်လုပ်မှုတွေရှော့ချလိုက်တာတွေလည်းရှိပါတယ်။ထိုင်းနိုင်ငံမှာဒီလိုသဘာဝပတ်ဝန်းကျင်ထိခိုက်နိုင်တယ်ဆိုတဲ့စိုးရိမ်ပူပန်မှုနဲ့ရွှေမိုင်းတွင်းတွေအားလုံးကိုပိတ်ပစ်ခဲ့ပါတယ်။ရွှေကိုကမ္ဘာနိုင်ငံတိုင်းမှာနိုင်ငံရဲ့စီးပွားရေးထိန်းသိမ်းနိုင်မှုအတွက်ဘဏ်တွေမှာအရန်တူလောင်ထားတာတွေလည်းရှိပါတယ်။ဆက်မှုကုန်ပစ္စည်းထုတ်လုပ်တဲ့နေရာတွေမှာလည်းရွှေကိုအသုံးပြုကြပါတယ်။ဒါအပြင်အလုံးသိတဲ့အတိုင်းလက်ဝတ်ယန္တနာအဖြစ်လည်းပြုလုပ်သုံးစွဲကြတာပါ။ရွှေကိုလက်ဝတ်ယန္တနာအဖြစ်သုံးစွဲခြင်းလို့ဒါမှမဟုတ်စုဆောင်းသိမ်းဆည်းခြင်းလို့ဒါမှမဟုတ်ရင်းနှီးမြှုပ်နှံမှုလုပ်ဖို့ရွှေအများဆုံးဝယ်တတ်တဲ့နိုင်ငံတွေကိုကြည့်မယ်ဆိုရင်လေကမ္ဘာပေါ်ကလူဦးရေအများဆုံးတရုတ်နိုင်ငံကရွှေဝယ်ယူမှုအများဆုံးနိုင်ငံဖြစ်ပါတယ်။တရုတ်နိုင်ငံမှာတစ်နှစ်ကိုရွှေ metric တန်ချိန်980ကျော်ဝယ်လူအားရှိနေရပါ။တရုတ်နိုင်ငံကတချို့ဘဏ်တွေမှာဆိုရင်ရွှေတုံးရွှေပြားတွေကိုတောင်းရောင်းချတာရှိပါတယ်။ရွှေဝယ်ယူမှုဒုတိယအများဆုံးနိုင်ငံကတော့အိန္ဒိယနိုင်ငံမှာတစ်နှစ်ကို metric တန်ချိန်850နီးပါးဝယ်လိုအားရှိပြီးအများစုကလက်ဝတ်ယန္တနာတွေပြုလုပ်တဲ့နေရာမှာအသုံးပြုတာဖြစ်ပါတယ်။စက်မှုလုပ်ငန်းတွေမှာအသုံးပြုဖို့ရင်းနှီးမြှုပ်နှံတဲ့နေရာတွေမှာသုံးဖို့နဲ့လက်ဝတ်ယန္တနာလုပ်ဖို့အတွက်ရွှေဝယ်ယူမှုတတိယအများဆုံးနိုင်ငံကတော့ American ပြည်အောင်စုဖြစ်ပါတယ်။တစ်နှစ်ရွှေဝယ်လိုအား metric တန်190ဝန်းကျင်ရှိပါတယ်။ဂျာမနီနိုင်ငံကတော့တစ်နှစ်ကို metric တန်ချိန်120ကျော်ဝယ်ယူပြီးစက်မှုလုပ်ငန်းတွေမှာအများဆုံးသုံးတာဖြစ်ပါတယ်။အာဆီယံနိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံကလည်းရွှေဝယ်ယူမှုအများဆုံးနိုင်ငံတွေထဲမှာပါပြီးတော့တစ်နှစ်ကို metric တန်ချိန်90လောက်ဝယ်ပါတယ်။အများစုကလက်ဝတ်ယန္တနာလုပ်ငန်းတွေအတွက်အသုံးပြုတာပါ။ကမ္ဘာနိုင်ငံတွေအားလုံးထဲမှာအရန်ရွှေသုံးလောင်းထားမှုအများဆုံးနိုင်ငံကတော့ American ပြည်အောင်စုဖြစ်ပါတယ်။American ပြည်အောင်စုရဲ့ဗဟိုဘဏ်မှာရွှေတန်ချိန်8133တန်ကျော်ရှိတာဖြစ်ပါလိမ့်ရှင်
။တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတွေအပြီးအခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြပြပေးပါရှင
်။ဒီမနက်ကမှစစ်တပ်ကအာဏာသိမ်းပြီးကတည်းကဆန္ဒပြပွဲတွေဇက်တိုက်ဆိုသလိုပြုလုပ်လေရှိတဲ့မြို့နယ်တချို့မှာစက်တင်ဘာ5ရက်ဒီကနေ့မှလည်းအာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေဆက်လက်ပြုလုပ်ခဲ့ကြပြီးပြစ်ခတ်တပ်ဖြတ်မှုတွေနဲ့ပေါက်ကွဲမှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်ဒီကနေ့မန္တလေးမြို့မှာတန်ခါတမကဆရာတော်တွေဦးဆောင်ပြီးချီတက်ဆန္ဒပြခဲ့ကြပါတယ်စကိုင်းတိုင်းရှိုးဘုံမြို့မှာလည်းဆရာနာရှင်စန့်ကျင်ရေးဆရာနာရှင်ပြုတ်ကြရေးနဲ့တမကြီးဦးကျော်မိုးထွန်းကိုထောက်ခံကြောင်းဒီကနေ့မနေ့လမ်းမတွေပေါ်ထွက်ဆန္ဒဖော်ထုတ်ခဲ့ကြပါတယ်ခင်ဗျာလူသားချင်းစာနာမှုအကူအညီတွေစက်တင်ဘာလတည်းထောက်ပံ့ပေးနိုင်ဖို့အတွက်အဖွဲ့အားလုံး၄လအပြည့်ရက်ဆဲကြဖို့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမန်အရဝန်ယူဆော့ဖ်ကတွစ်ဆုံမေးမြန်းမှာတစ်ခုမှတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့ဆင်းနေကအွန်လိုင်းကတင်ပြလို့တဲ့ကျိုတိုသတင်းဌာနနဲ့တွစ်ဆုံမေးမြန်းကမှအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဒီမိုကရေစီအရေးဆန္ဒပြပွဲတွေကိုသတင်းယူခဲ့တဲ့မြန်မာတပ်ပုံသတင်းတောက်တူပြင်သစ်နိုင်ငံအနောက်တောင်ပိုင်းပပီဂနာမှာကျင်းပတဲ့တပ်ပုံဆိုင်ရာအကြီးဆုံးပွဲတော်တစ်ခုမှာထိတ်တန့်စုကိုရရှိသွားပါတယ်။လူညုံရေးရအမိဖော်မထားတဲ့အဲ့ဒီမြန်မာသတင်းတောက်ဟာအဓိကတပ်ပုံစုကိုရရှိသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှူးကကိုရန်နိုင်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Walker နဲ့ El Santos တို့ဖြစ်ပါတယ်။
VOA ကိုနားတော်တာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသိစေအောင်ပါရှင်။
This program has come